Welcome to the Voice of America in Burmese.
Mingla mina kemashin, VOA American တိုင်းရဲ့2016ခုနှစ်မေလ17ရက်ဗုဒ္ဓနေ့မနေ့ဖက်အစီအစဉ်တွေကိုလိုင်းလိုမီတာ24 30နဲ့40တို့ကနေစတင်ထုတ်လွှင့်ပေးနေပါပါရှင်ကွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံပေါ်အရေးယူတန်ခတ်မှုဥပဒေကိုပြင်ဆင်ဖြည့်ဆွတ်ပြီးနောက်ထပ်တစ်နှစ်သက်တမ်းတွဲလိုက်ပါတယ်ဆီးရီးယားပြည်ပကပြည်လဲရေးအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကယ်ရီဆက်လက်ကြိုးပမ်းနေပါတယ်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုတွင်တေဆုံးသွားသူတွေရဲ့အကြမ်းသူမိသားစုတွေကဆော်ဒီအာရေဗျအစိုးရကိုနစ်နာကြေးရဖို့တရားစွဲနိုင်မဲ့ဥပဒေကိုအမေရိကန်အထက်လွှတ်တော်ကအတည်ပြုလိုက်ပြီဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနနာချမ်းနဲ့အတူတင်ပြပေးပါမှာခင်ဗျာ
အခုမနက်ခင်းနားဆင်ရမယ့်သတင်းဆောင်ပါးတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြန်မာနိုင်ငံပေါ်အရေးယူတန်ခတ်မှုဆိုင်ရာအမေရိကန်အမျိုးသားအရေးပေါ်အုပ်တွေကိုပြင်ဆင်ဖြည့်ဆွက်မှုတွေနဲ့အတူသမ္မတအိုဘားမားကပိတ်ဆို့မှုတက်တန်းကိုလည်းနောက်တစ်နှစ်တိုးလိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့အင်ဗျူရောရဲ့သတင်းစာရှင်းလင်းပွဲမှာထေချာခဲ့တာကတော့
There's no denying the important political process that has been made in Burma andThe United States has been strongly supportive.
ဘာကိုရည်ရွယ်ပြီးအခုလိုဆောင်ရွက်တယ်လဲဆိုတာအင်ဗျူတော့ပြောခွင့်ရဖြေကြားသွားတဲ့အကြောင်းဆိုရင်ကိုနိုင်ငံတကာသတင်းတွေပြည်သားနဲ့ထုတ်လွှင့်ပေးပါမယ်။ဒီလိုပြင်ဆင်ဖြည့်ဆွက်မှုတွေဟာမြန်မာနဲ့စီးပွားရေးလုပ်ဖို့အကောင်းဘက်ကိုဦးတည်တယ်ဆိုတော့အမေရိကန်အာဆီယံစီးပွားရေးကောင်စီရဲ့ထင်မြင်ချက်တခါဒီပြင်ဆင်ဖြည့်ဆွက်ချက်အုပ်တွေကိုအမေရိကန်နိုင်ငံသားရေးဌာနဘက်ကလည်းကြိုဆိုလိုက်တဲ့အကြောင်းကရောဘာအချက်ချောင်းပါလဲဆိုတာတွေထုတ်လွှင့်ပေးသွားမှာပါ။အဲဒီနောက်မှာတော့ရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာအစိုးရကရောင်းချပေးမဲ့တံပိုးနဲ့အင်အားအကြောင်းကိုလည်းနားဆင်ကြားရဖို့ရှိပါတယ်။ဒီလိုသတင်းဆောင်ပါမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မနန္ဒာချန်တို့ကကြေညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံပေါ်အရေးယူတန်ခတ်မှုတစ်ခုဖြစ်တဲ့ The National Emergencies Act အမေရိကန်အမျိုးသားအရေးပေါ်အုပ်ဒေကိုပြင်ဆင်ဖြည့်ဆွက်မှုတွေနဲ့အတူသမ္မတဥပမာကနောက်ထပ်တစ်နှစ်သက်တမ်းတိုးလိုက်ပါတယ်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေကိုအားပေးတဲ့အနေနဲ့ပြစ်မှတ်ထားတန်ခတ်ပိတ်ဆို့မှုဥပဒေပါအချက်လက်တချို့ကိုဗန္ဓာယဝန်ကြီးဌာနကပြင်ဆင်ဖြည့်ဆွက်မှုတွေပြုလုပ်ခဲ့ပါတယ်မူလကရှိတဲ့ပြစ်မှတ်ထားအရေးယူတန်ခတ်မှုဆင်းနဲ့မှာပါတဲ့ Steven Law နဲ့ Asia World Company တို့အပြင်သူတို့အနေနဲ့ share 50%ခန့်နှုန်းကျော်ပိုင်ဆိုင်တဲ့နောက်ထပ် company 6ခုကိုထပ်တိုးလိုက်ပါတယ်ပြစ်မှတ်ထားအရေးယူတန်ခတ်မှုဆင်းနဲ့ကနေဖယ်လျော့လိုက်တဲ့အထက်မှာအစိုးရပိုင်းလုပ်ငန်း9ခုနဲ့နိုင်ငံပိုင်းဘဏ်3ခုတို့ပါဝင်ပါတယ်ဖယ်လျော့ခံရတဲ့အစိုးရလုပ်ငန်းတွေတဲ့မြန်မာတစ်လုပ်ငန်းမြန်မာပလဲလုပ်ငန်းကြောင်မြန်မာကြောင်မြေရတနာလုပ်ငန်းတပ်ထုတွင်လုပ်ငန်းထုတ်ကုန်တွင်းကုန်လုပ်ငန်းတွေပါဝင်ပြီးဗန်တွေကတော့မြန်မာစီးပွားရေးဗန်မြန်မာနိုင်ငံသားရေးကုန်သွယ်မှုဗန်နဲ့မြန်မာရင်းနှီးမြှုပ်နှံမှုနဲ့ကုသရောင်းဝယ်ရေးဗန်တို့ဖြစ်ကြပါတယ်ဗန်လုပ်ငန်းတွေအတွက်လုပ်ငန်းလိုင်စင်လုတ်ခွင့်ပေးလိုက်တဲ့ဗန်တွေထဲမှာတော့အင်းဝဗန်နဲ့မြဝတီဗန်တို့ပါဝင်ကြပါတယ်မြန်မာနိုင်ငံအတွင်းသိတာထင်ရှားတဲ့အပြောင်းလဲမြင်တွေ့လာရပေမဲ့လို့အုပ်ချုပ်ရေးပိုင်းကိုအရက်ဖက်ကလုံးဝချုပ်ကင်နိုင်ဖို့အခြေအနေမရှိသေးတာနဲ့တခြားသောလူအခွင့်အရေးအခြေအနေတွေကြောင့်ဒီဥပဒေကိုဆက်ပြီးတက်တန်းတိုးရတာဖြစ်တယ်လို့သမ္မတဘရာကိုဘားမားကလက်မှတ်နဲ့အင်ဗျူတော်ကမေလ18ရက်နေ့ကြေညာချက်နဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ဒီလိုအရေးယူမှုဆက်ရှိနေပေမဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနောက်ပြန်မလဲမသွားစေဖို့မြန်မာအစိုးရနဲ့ရောမြန်မာပြည်သူတွေနဲ့ပါအမေရိကန်ပြည်ထောင်စုအနေနဲ့လက်တွဲဆောင်ရွက်သွားမယ်လို့လည်းသမ္မတဥပမာကပြောထားပါတယ်ဥပဒေနောက်ဆက်တွဲပါလူပုဂ္ဂိုလ်ရပြင်မှတ်ထားအရေးယူတန်ခတ်မှုစင်းအတော်များများကိုတော့မူလအတိုင်းထားရှိပါတယ်မြန်မာနိုင်ငံအပြောင်းလဲအတွက်လူပုဂ္ဂိုလ်တူချင်းစီကိုဖိအားပေးအရေးယူနေတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးတိုးတက်မှုတွေအပေါ်ထောက်ခံအားပေးတဲ့အနေနဲ့အခုလိုဖြည့်ရောမှုအချို့လှုပ်လာတာဖြစ်တယ်လို့နိုင်ငံသားရေးဌာနအကြံဖက်မှုတိုက်ဖြတ်ရေးနဲ့ငွေကြေးထောက်လှမ်းမှုဆိုင်ရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးအဒမ်ဂျေဇူဘင်ကပြောပါတယ်ဒီအရေးယူတန်ခတ်မှုကိုအမေရိကန်အစိုးရလုတ်ပိုင်ခွင့်နဲ့နှစ်စဉ်သက်တမ်းတိုးဆောင်ရွက်နေတာဖြစ်ပြီးဒီချိန်မှာတော့မကြခင်လာမဲ့စနေနေ့မှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံလာရောက်မဲ့အချိန်နဲ့လဲတိုက်ဆိုင်နေတာဖြစ်ပါတယ်။အခုလိုအမေရိကန်အစိုးရရဲ့မြန်မာနိုင်ငံပေါ်ပြစ်မှတ်ထားအရေးယူတန်ခတ်မှုစီးရင်ပြင်ဆင်ဖြည့်ဆွက်မှုတွေနဲ့ပတ်သက်လို့အမေရိကန်ဗန္ဓာယီဌာနရဲ့ထုတ်ပြန်ချက်ကို BOA ကမကြခင်မှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။
ဆီးရီးယားနိုင်ငံမှာတိုက်ခိုက်သဘုံတွေလက်ထဲကနေနယ်မြေတွေပြန်ရရှိရေးရုရှားရဲ့လေကြောင်းတိုက်ခိုက်ကူညီတိုက်ခိုက်မှုတွေကြောင့်ဆီးရီးယားအစိုးရနဲ့ရင်ဆိုင်ရာမှာဒီအမေရိကန်ရဲ့ကြိုးပမ်းမှုတွေမအောင်မမြင်ဖြစ်နေရတဲ့ဆိုတဲ့အမြင်တွေပြက်ပြယ်စေဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကြိုးပမ်းနေရပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အမြဲလိုလိုဖိအားပေးနိုင်စွမ်းရှိတဲ့အကြောင်း ISSG လို့ခေါ်တဲ့18နိုင်ငံပါဝင်တဲ့ဆီးရီးယားရေးနိုင်ငံတကာကူညီပံ့ပိုးရေးအဖွဲ့ဆွေးနွေးပွဲအပြီးမှာအင်္ဂါနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးကယ်ရီကပြောကြားခဲ့တာဖြစ်ပါတယ်။ အပြစ်ခတ်ရစဲရုပ်အပြည့်အဝလေးစားလိုက်နာဖို့နိုင်ငံရေးအတွင်းကူပြောင်းမှုဆိုင်ရာဆွေးနွေးပွဲတွေဆက်လက်ကျင်းပနိုင်ရေးနဲ့ပိတ်မိနေတဲ့ဒေသတွေကိုလူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်အောင်အကန့်အသတ်မရှိဝင်ခွင့်ရနိုင်ဖို့တွေပါဝင်တဲ့သဘောတူညီချက်တွေကိုစီးရီးယားသမ္မတဘာရှာအယ်အာဆတ်အစိုးရကအပြည့်အဝလိုက်နာအောင်အမေရိကန်ကဖိအားပေးနိုင်စွမ်းမရှိတော့ဘူးလားဆိုတဲ့မေးခွန်းကြောင့်လည်းဝန်ကြီးကယ်ရီအနေနဲ့ကတိကအောက်ဖြစ်ခဲ့ပုံရပါတယ်။နိုင်ငံရေးရာစိတ်ဆက်ညှိနှိုင်းပြည်လည်မှုရအောင်ကျိုးပန်းဖို့စီးရီးယားသမ္မတနဲ့သူ့အပေါ်ကြောရောင်းနောက်ခံပေးနေသူတွေကလက်မခံညှင်းဆန်နေမယ်ဆိုရင်တော့စီးရီးယားမှာစစ်ပွဲတွေဘယ်တော့မှအဆုံးသတ်နိုင်မှာမဟုတ်ဘူးဆိုတဲ့အချက်ဟာအကြီးမားဆုံးဖိအားဖြစ်တဲ့အကြောင်းလဲဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ
်2000ခုနှစ်စက်တင်ဘာလ17ရက်နေ့ကအမေရိကန်ပြည်ထောင်စုမှာဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုအတွင်းသေဆုံးသွားတဲ့လူပေါင်း 3,000 နီးပါးရဲ့ကျန်းရသူဆွေမျိုးသားချင်းတွေကနေနိုင်ရရှိဖို့ Saudi Arabia အစိုးရကိုတရားစွဲဆိုရေးဥပဒေကြမ်းကိုအမေရိကန်အထက်လွှတ်တော်ကအင်္ဂါနေ့မှာအတည်ပြုလိုက်ပြီးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဖြစ်သွားခဲ့တဲ့အဆိုးအဝါဆုံးအကြမ်းဖက်တိုက်ခိုက်မှုဖြစ်တဲ့အဲ့ဒီတိုက်ခိုက်မှုမှာသူတို့ပါဝင်ပတ်သက်ခြင်းမရှိကြောင်း Saudi အစိုးရကညှင်းဆိုထားပြီးဖြစ်ပါတယ်။ဒါပေမဲ့နယူးယောက်နဲ့ Washington DC မြို့တွေမှာခီးတဲ့တင်လေယာဉ်တွေကိုပြန်ပေးဆွဲပြုလုပ်ခဲ့တဲ့တိုက်ခိုက်မှုတွေမှာလေယာဉ်တွေကိုမောင်းနှင်ခဲ့သူလေယာဉ်မှု19ဦးတည်းက15ဦးဟာ sorry နိုင်ငံသားတွေဖြစ်နေတယ်ဆိုတာနောက်ပိုင်းမှာတွေ့ရှိခဲ့ရတာပါအတန်နဲ့မဲခွဲဆုံးဖြတ်တီးပြလိုက်တဲ့အဲ့ဒီဥပဒေအရကျန်းရသူဆွေမျိုးသားချင်းတွေအနေနဲ့ sorry နိုင်ငံကတစုံတရာပါဝင်ပတ်သက်ခဲ့မှုတွေအတွက်နှိမ့်နာကြရဖို့တရားဆွဲဆိုခွင့်ရှိကြမှာဖြစ်ပါတယ်တကယ်လို့အဲ့ဒီဥပဒေကြမ်းသာအတည်ဖြစ်ခဲ့ရင်အမေရိကန်နိုင်ငံမှာရင်းနှီးမြှုပ်နှံထားတဲ့ဒေါ်လာဘီလီယံပေါင်းများစွာကိုပြန်လည်ရုပ်သိမ်းပစ်မယ်လို့ sorry အစိုးရကချိန်ချောက်ထားပါတယ်အဲ့ဒီဥပဒေကြမ်းကိုအောက်လွှတ်တော်ရဲ့ထောက်ခံချက်ရယူရအောင်မှာဖြစ်ပြီးအဲ့ဒီနောက်မှာသမ္မတဘာရက်အိုဘားမားကလက်မှတ်ထိုးအတည်ပြုပေးရမှာဖြစ်ပါတယ
်အမေရိကန်နိုင်ငံသားဝန်ကြီးဟောင်းဟီလရီကလင်တန်နဲ့ဗာမောင့်ပြည်နယ်ထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်တို့နောက်ထပ်ဒီမိုကရက်တစ်ပါတီပြည်နယ်နှစ်ခုဖြစ်တဲ့ကန်တကီနဲ့အော်ရဂွန်ပြည်နယ်တွေမှာဒီကနေ့အင်္ဂါနေ့ပါတီတွင်သမ္မတလောင်းရွေးချယ်ပွဲကိုအကြိမ်နဲ့ရှင်ပြိုင်နေပါတယ်ရွေးကောက်ပွဲမတိုင်ခင်ပြည်နယ်နှစ်ခုစလုံးမှာကောက်ခံတဲ့စစ်တမ်းတွေအရတော့ဟီလရီကလင်တန်အနေနဲ့အပြတ်သက်အနိုင်ရနိုင်တဲ့အခြေအနေရောက်နိုင်မှာမဟုတ်ဘူးလို့ဆိုနေပါတယ်။ပြီးခဲ့တဲ့ပြည်နယ်တွေမှာဘာနီဆန်ဒါစ်ကိုရှုံးနိမ့်ခဲ့တာတွေကိုပြန်ကာမိပြီးဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်နိုင်ခြေပို့ပြီးတော့နီးကပ်လာလေမလားအကဲခတ်တွေကခံမှန်းခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပမာဆုံးမျိုးသမီးသမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့ဟီလရီကလင်တန်အနေနဲ့ဇူလိုင်လကျင်းပမယ့်သမ္မတလောင်းအမည်စင်တင်သွင်းမဲ့ပါတီညီလာခံမှာကိုယ်စားလှယ်ဦးရဲ့အများစုကိုအနိုင်ရဖို့ကြိုးစားနေရတာဖြစ်ပါတယ်။ Democratic Socialist လို့ကိုယ့်ကိုယ်ကိုကျွေးကြော်ထားတဲ့ Bernie Sanders ကသူ့အနေနဲ့ Clinton ကိုနိုင်ပြီးသမ္မတလောင်းဖြစ်ဖို့အခွင့်အလမ်းနည်းတယ်ဆိုတာကိုဝန်ခံခဲ့ပါတယ်။ဒါပေမဲ့လည်းပြည်နယ်19ပြည်နယ်မှာသူက Clinton ကိုအနိုင်ရထားတာဖြစ်ပါတယ်။ Bernie Sanders ဟာ Republican Party ဘက်ကသမ္မတလောင်းဖြစ်မယ်လို့ယုံကြည်လက်ခံထားတဲ့ဒေါ်နယ်ထရန့်ကိုရှင်ပြန်ရမှာကလင်တန်ထက်သာတယ်ဆိုပြီးအမျိုးသားစစ်တမ်းတွေကဖော်ပြပါတယ်ကလင်တန်ကိုနိုင်ဖို့အခွင့်အလမ်းနည်းပေမဲ့ဂျွန်လာဇန်းမှာနောက်ဆုံးပြည်နယ်ပါတီတွင်ရွေးကောက်ပွဲအထိဆက်လက်ရှင်ပြိုင်သွားမယ်လို့ဘန်နီဆန်ဒါစ်ကပြောဆိုထားပါတယ် NBC ရုပ်သံရဲ့အင်ကာနေ့မန်ကီစစ်တမ်းအရာကလင်တန်ဟာဒေါ်နယ်ထရန့်ထက်လူထုထောက်ခံမှုပြီးခဲ့တဲ့တစ်ပတ်က900ဂိုင်နှုန်းအသာစီးရနေခဲ့ပေမဲ့အခုတော့48ဂိုင်နှုန်းနဲ့55ဂိုင်နှုန်းတိတ်မကွာတော့ဘူးဆိုပြီးဖော်ပြထားပါတယ်
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတရုတ်နိုင်ငံမှာအမျိုးသမီးအမျိုးသားလိင်တူချင်းစုံမဲ့သူတွေနဲ့တခြားကြမလိင်တတ်မှတ်ချက်အရလူနည်းစုတွေရဲ့95ရာခိုင်နှုန်းဟာခွဲခြားဆက်ဆံမှုနဲ့လူမှုရေးအရမတရားလုပ်မှုကိုစိုးရိမ်ပြီးသူတို့ရဲ့ကြမတတ်မှတ်ချက်ကိုဖုံးကွယ်နေရတဲ့အကြောင်းကုလသမဂ္ဂဖုံးပြိုးရေးအစီအစဉ် UNDP ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်လိင်တူချင်းစုံမဲ့သူတွေတခြားကြမလိင်တတ်မှတ်ချက်အရလူနည်းစုတွေကိုအလို့အကိုင်နဲ့ပညာရေးအခွင့်အလမ်းနေပါကန့်သက်ခံရတာမျိုးမဟုတ်ဘဲအစိုးရရုံးတွေတရားရေးဌာနတွေထိအောင်ခွဲခြားဆက်ဆံခံရတဲ့အကြောင်း လူပေါင်း 3,000 ကိုစစ်တမ်းကောက်ယူထားတဲ့ကုလသမဂ္ဂအစိုးရခန်းစားကဆိုပါတယ်လေရင်ငါပြောင်းလဲထားသူတယောက်ကသူ့ကိုသူကြီးညာလိုက်တဲ့အတွက်အလုတ်ကထုတ်ပယ်ခံရတာကြောင့်အလုတ်ရှင်ကိုတရားဆွဲခဲ့ပေမဲ့တရားရုံးကအမှုကိုလက်မခံဘဲပယ်ချခဲ့တဲ့အမှုဖြစ်သွားပြီးရပ်ပိုင်းအတွင်းမှာအစိုးရခန်းစားထွက်လာတာပါရုပ်ပိုင်းစိတ်ပိုင်းအကြမ်းဖက်ခံရမှုတွေအထူးသဖြင့်မိသားစုအတွင်းမှာကြုံရတတ်ပြီးခွဲခြားဆက်ဆံမှုတွေရှိနေတဲ့အတွက်လိမ္မာဆိုင်ရာကြားမှတတ်မှတ်ချက်လူနည်းစုဖြစ်နေသူတွေဟာအလုတ်အကင်နဲ့ပညာသင်ခွင့်ဆုံးရှုံးပြီးအလုတ်ကင်ဒီကြရရနိုင်ကြလားကကောင်းတဲ့အဆင့်မြင့်အလုပ်တွေရနိုင်ကြတွေဆုံးရှုံးနေတဲ့အကြောင်းလဲ UNDP အစီရင်ခံစာမှာဖော်ပြထားပါတယ
်အာဖရိကမှာဒုတိယစစ်အခြေစိုက်စခန်ထားရှိဖို့အတွက် American စစ်တပ်ကဖြစ်နိုင်ခြေရှိတဲ့နေရာ12ခုကိုကြည့်ထားတယ်လို့ American စစ်တပ်ရဲ့ Africa စစ်ဒေသ African ပြောခွင့်ရပုဂ္ဂိုလ်ကပြောခဲ့ပါတယ်ဒုတိယစစ်ခြေစိုက်စခန်းအတွက်အလားအလာရှိတဲ့နေရာတွေအဖြစ် American စစ်တပ်ကစဉ်းစားထားတဲ့နေရာတွေကိုထုတ်ဖော်ပြောဆိုတာမျိုးမရှိဘဲ Nigeria နိုင်ငံမှာပါဝင်တဲ့အကြောင်းကိုသာဘူမူဂျီမတ်ချီတဲက Belgium နိုင်ငံ Brussels မြို့မှာအင်္ဂါနေ့က VOA ကိုပြောဆိုခဲ့တာဖြစ်ပါတယ်။လက်ရှိမှာ Africa အရှေ့ပိုင်းနိုင်ငံတစ်ခုဖြစ်တဲ့ဂျီဘူတီမှာအမေရိကန်စစ်ခြေစိုက်စခန်းတစ်ခုရှိနေပါတယ်အမေရိကန်တပ်ဖွဲ့တွေဟာအယ်ရှာဘက်စစ်သွေးကြွတွေပေါ်ဒေတာရင်းကနှိမ်နှင်းမှုတွေမှာအကူအညီပေးဖို့ဆိုမာလီယာနိုင်ငံမှာရောက်ရှိနေကြသလိုနိုင်ဂျီးရီးယားခြေစိုက်ဘိုကိုဟာရမ်အစမ်းဖက်အဖွဲ့ကိုနှိမ်နှင်းရေးနိုင်ငံဆောင်ကြိုးပမ်းမှုတွေမှာကူညီဖို့ကင်မရွန်နိုင်ငံမှာလည်းရောက်နေကြပါတယ်တိတ်မကြသေးခင်ကပဲတင်းနှန်းဆင်းသွားတဲ့တပ်ရင်းတစ်ခုအပါအဝင်နိုင်ဂျီးရီးယားတပ်ရင်း၃ရင်းနဲ့နိုင်ဂျီးရီးယားထောက်လန်းရေးတပ်ဖွဲ့ဝင်တွေကိုလည်းအမေရိကန်စစ်တပ်ကတင်းနှန်းပို့ချပေးနေတယ်လို့အာဖရိကဆိုင်ရာအမေရိကန်တပ်မှုဗိုလ်ချုပ်ကြီးDavid Rodriguez ကဘရက်ဆဲမှာသတင်းတောက်တွေကိုပြောဆိုသွားခဲ့ပါတယ
်ဇီကာဗိုင်းရပ်စ်ပိုးတိုက်ဖျက်ရေးအတွက်ဒေါ်လာ 1.3 ဘီလီယံသုံးဆွဲဖို့အမေရိကန်အထက်လွှတ်တော်ကအတည်ပြုလိုက်ပြီးဖြစ်ပါတယ်ဒါဟာသမ္မတအိုဘားမားအစိုးရကအဆိုပြုထားတဲ့ဒေါ်လာ 1.9 ဘီလီယံနဲ့နိုင်ရှင်လိုင်းရင်တိတိကျကျညော့နေနေပေမဲ့အောက်လွှတ်တော်ကရထားတဲ့ငွေကြေးပမာဏနဲ့နှစ်ဆနီးပါးပိုများလာတာဖြစ်ပါတယ်သမ္မတအိမ်ပြူတော်ကဖေဖော်ဝါရီလအတွင်းတင်သွင်းခဲ့တဲ့အဆိုပြုချက်ကိုအထက်လွှတ်တော်ကအပြည့်အဝထောက်အတည်ပြုပေးခြင်းမရှိဘဲ 68-29 မဲ့နဲ့မဲခွဲပယ်ချလိုက်ပါတယ်ဇီကာဗိုင်းရပ်စ်ဟာတိုင်းပြည်တွင်းနေရာအများပြားကိုကူးစက်ပြန့်ပွားနိုင်တယ်လို့အမေရိကန်ကျန်းမာရေးအရာရှိတွေကသတိပေးထားပါတယ်
အိုလံပစ်အားစားပွဲတွေမှာနိုင်ရဖို့တားမြစ်ထားတဲ့ဆေးတွေကိုအသုံးပြုသူတွေပေါ်ကြီးကျယ်နှိမ်နှင်းနေရမှာဒီနှစ်ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမှာကျင်းပမယ့်အိုလံပစ်ပွဲမှာလည်းအားစားသမား32ယောက်ဟာရှင်ပြိုင်ခွင့်အပိတ်ခံနိုင်ရတဲ့အကြောင်းနိုင်ငံတကာအိုလံပစ်ကော်မရှင်ကကြေညာလိုက်ပါတယ်။2008ခုနှစ်အိုလံပစ်ပြိုင်ပွဲတုန်းကဆေးစစ်ချက်တွေကိုပြန်လည်စစ်ဆေးကြည့်ရမှာဒီအားကစားသမားတွေဟာတားမြစ်ဆွေသုံးဆွဲထားတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်
2016ခုနှစ်မေလ18ရက်ဗုဒ္ဓနေ့နေ့ပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့မနန္ဒာချန်းတို့ကြီးညာပေးခဲ့ကြတာပါဒီကနေ့မနေ့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးအမေရိကန်ကမြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူမှုတချို့ကိုပြင်ဆင်ထားဖြစ်ဆက်တာတွေလုပ်ခဲ့တဲ့အကြောင်းအနေနဲ့စပါမယ်ရှင်မြန်မာနိုင်ငံအတွင်းလူပုဂ္ဂိုလ်တချို့လုပ်ငန်းတွေနဲ့စစ်တပ်အပေါ်ဖိအားပေးဖို့ရည်ရွယ်ပြီးတော့အရေးယူပိတ်ဆို့မှုတွေဆက်လက်ထားရှိပေမဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနောက်ပြန်မလှည့်သွားစေရေးမြန်မာအစိုးရနဲ့ရောမြန်မာပြည်သူတွေနဲ့ပါအမေရိကန်ပြည်ထောင်စုအနေနဲ့လက်တွဲဆောင်ရွက်သွားမယ်လို့သမ္မတအိုဘားမားကမေလ18ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံအတွင်းပြုပြင်ပြောင်းလဲရေးကိုအဟန့်တားဖြစ်စေသူတွေရှိသလိုလူခွင့်ရေးချိုးဖောက်မှုနဲ့မြောက်ကိုရီးယားနဲ့စစ်ရေးဆက်ဆံမှုတွေကြောင့်အခုလိုဒဏ်ခတ်ပိတ်ဆို့မှုတွေဆက်ထားတာဖြစ်တဲ့အကြောင်းသမရအိမ်ဖြူတော်ကပြောပါတယ်ကိုသိန်းထိုင်ဦးကဆက်ပြီးတော့တင်ပြပါလိမ့်မယ်ရှင
်မြန်မာနိုင်ငံအတွင်းသိသာထင်ရှားတဲ့ပြောင်းလဲတွေမြင်တွေ့လာနေရပေမဲ့အုပ်ချုပ်ရေးဘိုင်းကိုရက်ဖက်ကလုံးဝချုပ်ကန်နိုင်မှုအခြေအနေမရှိသေးဘူးဆိုပြီးအိမ်ဖြူတော်ရဲ့18ရက်နေ့နေစွဲနဲ့ထုတ်ပြန်တဲ့သမရဥပမာရဲ့ညင်ညာချက်မှာဖော်ပြပါတယ်အိမ်မီတော်ပြောရေးဆိုခွင့်ရှိသူ George Ernest ကတော့မြန်မာနိုင်ငံကဒီမိုကရေစီနည်းရပေါ်ပေါလာတဲ့အစိုးရတကူထောက်ခံပံ့ပိုးပေးဖို့အမေရိကန်ပြည်ထောင်စုကချမှတ်ဆောင်ရွက်နေတာတွေထဲမှာအရေးယူပိတ်ဆို့တံခတ်မှုကိုပြန်လည်ဆန်းစစ်ပြုပြင်ရေးလဲပါဝင်တဲ့အကြောင်းအင်္ဂါနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
် There's no denying the important political process that has been made in Burma and the United States has been strongly supportive.
မြန်မာနိုင်ငံမှာအရေးကြီးတဲ့နိုင်ငံရေးပြည်စင်ရှိနေပြီဆိုတာနည်းစရာမရှိပါဘူးမြန်မာအစိုးရနဲ့မြန်မာပြည်သူတွေရဲ့ပြည်ပြင်ပြောင်းလဲရေးကြိုးပမ်းမှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ခိုင်ခိုင်မာမာထောက်ခံခဲ့ပါတယ်မကြသေးခင်လပိုင်းအတွင်းကတော့ရွေးကောက်ပွဲကျင်းပခဲ့တာငင်းငင်းချမ်းချမ်းနဲ့အာဏာလွှဲပြောင်းပေးနိုင်ခဲ့တာတွေလို့ကြီးမားတဲ့တာဒကတွေရှိနေပါတယ်မြန်မာနိုင်ငံတမိုင်းအတွက်အရေးကြီးတဲ့နောက်အရေးပါတဲ့တိုးတက်မှုတွေရှိနေပြီဆိုတာပြနေတယ်လို့အချင်းကြာမြင့်စွာကလေးကလှုပ်ဆောင်တဲ့နဲ့ပြည်ပြင်ပြောင်းလဲမှုတွေကိုလည်းဆောင်ရွက်နေတာတွေ့ရပါတယ်တချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုအနေနဲ့ ဒီမိုကရေစီရေးပြွင့်ပြောင်းလဲမှုတွေထပ်ပြီးတော့လုပ်လာမယ်ဆိုရင်အကျိုးခံစား권တွေထပ်ပြီးတာမျိုးဆက်ထိန်းထားကြမှာလေစစ်တပ်အပါအဝင်ပြစ်ပတ်ထားတဲ့လူတဦးချင်းစီနောက်စီးပွားရေးလုပ်ငန်းတွေအပေါ်ဆက်ပြီးတော့ဖိအားပေးဖို့ရည်ရွယ်ပါတယ
်ပြည်ပခါတွေဆက်လက်ဖြစ်ပေါ်နေတဲ့ဒိုင်းရင်းသားလူမျိုးစုဒေသတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိနေစေဖြစ်ပြီးအရသာအစိုးရအုပ်ချုပ်ရေးအပြည့်အဝမကြက်မှန်နိုင်သေးတဲ့နေရာတွေမှာလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုသူတို့ဘယ်သူမှရေးယူပြပေးတာမျိုးမရှိပဲလွတ်လွတ်လပ်လပ်ကျူးလွန်နေတာမျိုးတွေရှိနေတဲ့အကြောင်းအင်ဂျီရောရဲ့ကြေညာချက်မှာဖော်ပြပါတယ်အင်ဂျီရောပြောရေးဆိုခွင့်ရှိသူဂျော့ချ်ရှန်နက်စ်ကတော့
Most of the remaining sanctions are primarily intended to discourage economic activity with certain individuals and entities particularly those who undermine or obstruct political reform in Burma
ဘယ်ဆိုတန်ခတ်မှုစီးမကြံနေတဲ့အများစုဖြစ်တဲ့တတိပုဂ္ဂလနဲ့လုပ်ငန်းတွေရဲ့စီးပွားရေးလုပ်ငန်းတွေကိုကန့်တတ်နိုင်မှုအဓိကရည်ရွယ်လှုပ်ဆောင်တာပါသူတို့ကမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲတွေကိုနှောက်ယှက်ပိတ်ပင်နေသူတွေလူခွင့်ရေးချိုးဖောက်မှုတွေကိုဆက်ပြီးတော့ကျူးလွန်နေသူတွေမြောက်ကိုရီးယားနဲ့ CIA ကုံသွဲဆက်ဆံရေးတိုးမြင့်မှုလုပ်ကင်နေသူတွေဖြစ်ပါတယ်ဒီလူတွေနဲ့ကုမ္ပဏီတွေကိုပြင့်ပတ်ထားပြီးတော့ရေးယူပိတ်ဆို့မှုကိုဆက်ပြီးတော့ပြဋ္ဌာန်းထားတာဖြစ်ပါတယ်
။မြန်မာအစိုးရတည်းရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ရရှိနေတဲ့အချိန်ကုန်ကိုဆက်ပြီးတော့ထိန်းသိမ်းတာမျိုးအမေရိကန်ပြည်ထောင်စုဘက်ကတွေးမြင်လိုတဲ့အကြောင်းအင်ဂျီရောပြောရေးဆိုခွင့်ရှိသူဂျော့ချ်ရှန်နက်စ်ကပြောဆိုပါတယ်။အရေးယူတန်ခတ်မှုတွေဆက်ပြီးရှိနေပေမဲ့လည်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနောက်ပြန်လှည့်မသွားစေဖို့မြန်မာအစိုးရနဲ့ရောမြန်မာပြည်သူတွေနဲ့ပါအမေရိကန်ပြည်ထောင်စုအနေနဲ့လက်တွဲဆောင်ရွက်သွားမယ်လို့လည်းသမ္မတဥဘာမရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
အမေရိကန်သမ္မတဥဘာမကမြန်မာနိုင်ငံအပေါ်ပိတ်ဆို့တံခတ်မှုတက်တန်းနောက်ထပ်တစ်နှစ်တိုးလိုက်တာနဲ့ပတ်သက်လို့အင်ဂျူရောရဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုသိန်းထိုက်ဦးပြောပြသွားတာပါအခုလိုအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပေါ်အရေးယူတံခတ်တဲ့ဥပဒေကိုပြင်ဆင်ဖြည့်ဆွတ်ပြီးတနှစ်သက်တမ်းထပ်တိုးလိုက်တာဟာရေပုံရအဖြစ်မြန်မာနိုင်ငံနဲ့စီးပွားရေးလုပ်ကိုင်ဖို့ကောင်းမွန်တဲ့လုပ်ရဖြစ်တဲ့အကြောင်းအမေရိကန်အာဆီယံစီးပွားရေးကောင်စီအဖွဲ့ကလည်းပြောပါတယ်အပြည့်အစုံကိုတော့ကိုစော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံအပေါ်အရေးယူတန်ခတ်မှုတစ်ခုဖြစ်တဲ့ The National Emergencies Act အမေရိကန်အမျိုးသားအရေးပေါ်အဲ့ဥပဒေကိုပြင်ဆင်ဖြည့်ဆွတ်မှုတွေနဲ့အတူသမ္မတဘရက်အိုဘားမားကနောက်ထပ်တနှစ်သက်တမ်းထပ်တိုးလိုက်တာပါမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေကိုအားပေးတဲ့အနေနဲ့ပြစ်မှတ်ထားဒဏ်ခပိတ်ဆို့မှုဥပဒေပါအချက်အလက်တချို့ကိုအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကနေပြင်ဆင်ဖြည့်ဆွတ်မှုတွေလုပ်ခဲ့တာမှာ OFAC လို့ခေါ်တဲ့နိုင်ငံရခြားပိုင်ဆိုင်မှုများထိန်းချုပ်ရေးယုံအဖွဲ့ကအမေရိကန်အစိုးရရဲ့မြန်မာနိုင်ငံပေါ်အရေးယူပိတ်ဆို့မှုပြဋ္ဌာန်းချက်ကိုပြင်ဆင်မှုမှမှုတွေပြုလုပ်ပြီးတော့SDN ခေါ်ပိတ်ဆို့အရေးယူမှုစီးရင်ကိုလည်းပြင်ဆင်ဖော်ပြလိုက်တာဖြစ်ပါတယ်။ Anthony Nelson ဟာ American ASEAN စီးပွားရေးကောင်စီအဖွဲ့ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားမှုတူပါ။သူကအခုလိုတက်တန်းတိုးလိုက်တဲ့အတွက်မြန်မာနိုင်ငံနဲ့စီးပွားရေးလှုပ်ဆောင်ဖို့တည်တည်တသာလွယ်ကူသွားစေတယ်လို့ပြောပါတယ်
Well, I think these are overall very positive actions that will make the basic aspects of doing business substantially easier in Myanmar.
ဒါရေဘူးရအပြင်ကောင်းမွန်ပြီးမြန်မာနိုင်ငံနဲ့စီးပွားရေးလှုပ်ဖို့အခြေခံကျတဲ့အချက်တွေတိတိတသာလွယ်ကူသွားစေတဲ့လှုပ်ဆောင်ချက်ဖြစ်ပါတယ်။အထွေထွေလိုင်စင်20ကိုအချိန်အကန့်အသတ်မရှိတိုးချဲ့ပေးလိုက်တာဟာလေမြန်မာနိုင်ငံကတရားဝင်စီးပွားရေးလုပ်ငန်းတွေနဲ့ပူးပေါင်းပြီးတော့တွင်းကုန်ပို့ကုန်လုပ်ငန်းလှုပ်ဆောင်လုပ်သူတွေအတွက်လမ်းကြောင်းရှင်းပေးလိုက်တယ်လို့ဖြစ်သွားစေပါတယ်
။အဲ့ဒီပြဋ္ဌာန်းချက်အရမြန်မာနိုင်ငံအတွင်း OFAC ရဲ့ကန့်သတ်မှုနဲ့တန်ခတ်ခံရစေလူပုတ်ကိုလုပ်ငန်းတွေနဲ့ဆက်နွယ်မှုကလွဲလို့တာမန်သွင်းကုန်ပို့ကုန်လုပ်ငန်းတွေကိုအကန့်အသတ်မရှိလှုပ်ဆောင်နိုင်ကြတော့မှာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာရောက်နေကြတဲ့အမေရိကန်နိုင်ငံသားတွေအတွက်လည်းအခြေခံနေမှုထိုင်မှုကိစ္စတွေဖြစ်တဲ့အင်္ဂလကပေးတာ၊အင်တာနက်အကောင့်ဖွင့်တာ၊ခရီးသွားတာနဲ့တခြားလိုအပ်တဲ့အသုံးဆောင်ပစ္စည်းတွေဝယ်ယူတဲ့နေရာတွေမှာအဟန့်အတားတွေကင်းလွတ်ပြီးလွယ်ကူစွာလှုပ်ဆောင်နိုင်ကြမှာဖြစ်တဲ့အပြင်အမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံအတွင်းအလုပ်လုပ်ဖို့အတွက်ပိုပြီးအဆင်ပြေချော့မွေ့သွားစေတယ်လို့အန်တိုနီနယ်ဆန်ကပြောပါတယ်နိုင်ငံရခြားပိုင်ဆိုင်မှုများထိန်းချုပ်ရေးယုံအဖွဲ့ရဲ့ဘဏ်လုပ်ငန်းနဲ့ဆိုင်တဲ့ပြုပြင်မှုတွေကိုပြတ်ထန်းလိုက်တဲ့အပေါ်မှာလည်းသူ့အနေနဲ့ကျေနပ်အားရမိတယ်လို့အန်တိုနီနယ်ဆန်ကပြောပါတယ
် I'm also happy to see some of the changes to the number of banks that US companies are able to engage with hopefully
American Bunny ရဲ့မြန်မာနိုင်ငံက Bunny နဲ့ထိတွေ့ဆက်ဆံနိုင်တဲ့အရေးအတွက်ကိုတိုးမြင့်လိုက်တဲ့အပေါ်မှာလည်းကျွန်တော်အနေနဲ့ကျေနပ်အားရမိပါတယ်။အဲဒီလိုဖွင့်ပေးလိုက်တဲ့အတွက်လုပ်ငန်းလုပ်ကင်ခွင့်နေမီပိုးပြီးတော့ကျေပြန့်လာမယ်လို့ထင်ပါတယ်။မြန်မာနိုင်ငံမှာစီးပွားရေးလုပ်ကင်နေကြတဲ့အမေရိကန်ကုမ္ပဏီတွေအတွက်အခက်အခဲဆုံးနေရာတစ်ခုကငွေအထုပ်အသွင်းလွတ်လို့ရတဲ့နေရာမှာမပြေလည်မှုတွေရှိနေတဲ့ကိစ္စဖြစ်တာကြောင့်အခုလိုပင်စင်ချက်ပြဋ္ဌာန်းလိုက်တဲ့အတွက် လုပ်ငန်းလုပ်ဖို့ပိုးပြီးတော့လွယ်ကူသွားစေမယ်လို့ထင်ပါတယ်
။အခုတိုးချဲ့ပြင်ဆင်ပြဋ္ဌာန်းမှုတွေစတင်အသက်ဝင်တဲ့မေလဆက်ရှင်တွေကစလို့မြန်မာနိုင်ငံထဲမှာရှိတဲ့ဘန္ဒာယီဌာနတွေအားလုံးနဲ့ငွေအလွဲပြောင်းကိစ္စအများစုကိုလွတ်လပ်စွာလုပ်ကိုင်နိုင်ကြတော့မှာဖြစ်ပါတယ်။ဒီပြဋ္ဌာန်းချက်အသစ်တွေအရမြန်မာပြည်သူတွေအတွက်လဲစီးပွားရေးအခွင့်အလမ်းတွေနဲ့ကုန်သွယ်ရေးလုပ်ငန်းတွေပို့ပြီးတော့ပွင့်လန်းလာမှာဖြစ်ပါတယ်။အမေရိကန်အာဆီယံစီးပွားရေးကောင်စီအဖွဲ့ဟာအာဆီယံနိုင်ငံတွေအတွင်းစီးပွားရေးလုပ်ကိုင်နေကြတဲ့အမေရိကန်နိုင်ငံကကုမ္ပဏီကြီး150ကိုကိုယ်စားပြုပြီးအဲ့ဒီကုမ္ပဏီတွေအာဆီယံနိုင်ငံတွေအတွင်းစီးပွားရေးလှုပ်ဆောင်မှုအခြေအနေတွေတိုးတက်ကောင်းမွန်အောင်ဆောင်ရွက်ပေးနေတဲ့အဖွဲ့လဲဖြစ်ပါတယ်ခင်ဗျာ။
အမေရိကန်အာဆီယံစီးပွားရေးကောင်စီဖွဲ့ရဲ့မြန်မာအပေါ်မှာအရေးယူမှုပြင်ဆင်ဖြည့်ဆွက်ချက်တွေပေါ်သဘောထားအကြောင်းကိုဇော်ဝင်းလှိုင်ပြောပြသွားတာပါ။အမေရိကန်ဘဏ္ဍာရေးဌာနကပြင်ဆင်လိုက်တဲ့ဥပဒေအရအမေရိကန်နဲ့မြန်မာနှစ်နိုင်ငံငွေကြေးလွှဲပြောင်းမှုတွေနဲ့ဘဏ်လုပ်ငန်းတွေမှာချော့မွေ့အောင်အထောက်ကူပေးနိုင်မယ့်အကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရပုဂ္ဂိုလ်ကလည်းမနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ်။ဒီပြင်ဆင်ချက်ဥပဒေဟာဘဏ်လုပ်ငန်းဆိုင်ရာအပိုင်းကိုအထူးအလေးပေးထားတာဖြစ်ပြီးအရင်ကနှစ်နိုင်ငံခြားငွေလွှဲပြောင်းပိတ်ပင်ထားတဲ့အချက်တွေမရှိသလောက်ဖြစ်သွားတဲ့အကြောင်းပိတ်ဆို့မှုဆိုင်ရာကြံ့ကျင်သူတို့ကလည်းသုံးသပ်ပါတယ်။မတ်အင်ဂျင်နိုင်ငံအပြည့်စုံကိုဆက်ပြီးတော့တင်ဆက်ပေးပါမယ်ရှင်
။ American အစိုးရကမနေ့ကမြန်မာပေါ်ပိတ်ဆို့အရေးယူမှုတက်တန်းတစ်နှစ်တိုးမြင့်လိုက်တဲ့အထက်မှာကုန်သွယ်ရေးနဲ့ဆိုင်တဲ့တချို့အချက်တွေကိုပယ်ဖျက်ပေးလိုက်တာပါ။ဒါဟာမြန်မာနိုင်ငံမှာတက်လာတဲ့ဒီမိုကရက်တစ်အစိုးရအသင်းနဲ့အတူစီးပွားရေးဖွံ့ဖြိုးမှုကိုထောက်ခံကူညီတဲ့ခြေလှမ်းအဆင့်တွေဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဌာနမှမနေ့ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်ပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီကပြောသွားပါတယ်။
These steps are intended to support trade with Burma, facilitate the movement of goods within Burma.
ဒီစနေဟာမြန်မာနဲ့ကုန်သွယ်ရေးကိုအထောက်အကူပြုဖို့မြန်မာနိုင်ငံအတွင်းကုန်ပစ္စည်းစီးဆင်းမှုတွေကိုထောက်ပံ့ပေးနိုင်ဖို့ရည်ရွယ်တာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းမှာနေထိုင်သူတွေအမေရိကန်နိုင်ငံသားတွေရဲ့လိုအပ်ချက်တွေအလုပ်တဲ့ငွေသွင်းငွေလွှဲလုပ်ငန်းတွေမှာခွင့်ပြုနိုင်ဖို့ဒါ့အပြင်မြန်မာနိုင်ငံအတွင်းသတ်မှတ်ခွင့်ပြုထားတဲ့ဘဏ်လုပ်ငန်းတွေနဲ့ငွေကြေးအလွှဲအပြောင်းလုပ်နိုင်ဖို့ခွင့်ပြုမှာဖြစ်ပါတယ်။
အခုလိုအမေရိကန်အစိုးရကမြန်မာအပေါ်ပိတ်ဆို့မှုတွေရှော့ပေးလိုက်တဲ့အထက်မှာဘဏ်လုပ်ငန်းနဲ့ငွေကြေးလွှဲပြောင်းမှုဆိုင်ရာအချက်တွေဟာအဓိကဖြစ်တယ်လို့မြန်မာအပေါ်ပိတ်ဆို့မှုဆိုင်ရာကြံ့ကျင်သူလည်းဖြစ်အမေရိကန်ဘဏ္ဍာရေးဌာနရဲ့အကြံပေးအဖြစ်ဆောင်ရွက်ခဲ့သူလည်းဖြစ်တဲ့ဝါရှင်တန်အခြေစိုက်အင်းလေးအကြံပေးအဖွဲ့ဥက္ကဋ္ဌပီတာကူးစစ်က VOA ကိုပြောပါတယ
် But most yes I think that's fair I think it's
ပိတ်ဆို့ပြီးလျှော့ပေးလိုက်တဲ့အထက်ဘဏ်လုပ်ငန်းဆိုင်ရာအပိုင်းမှာအများဆုံးဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။ဒါပေမဲ့ကန့်တတ်ချက်တချို့ကတော့ရှိနေပါသေးတယ်။ဒါကတော့ဆက်ပြီးတော့ပြင်မှတ်ထားအရေးယူထားတဲ့ကုမ္ပဏီလုပ်ငန်းရှင်တွေနဲ့အမေရိကန်ဘက်ကယင်းနှီးမြှုပ်နှံမှုအစ်စ်တွေလုပ်လို့မရပါဘူး
။အခုလိုဘဏ်လုပ်ငန်းအပိုင်းမှာပိတ်ဆို့မှုအတော်များများကိုရှော့ချလိုက်တဲ့အတွက်အမေရိကန်ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံဈေးကွက်စီးပွားရေးမှာအထူးသဖြင့်တရုတ်ကုမ္ပဏီတွေနဲ့ပိုးပြီးရှင်ပြိုင်ခွင့်ရသွားနိုင်သလားဆိုတဲ့အမေးကိုတော့
I think that yes US companies are now able to compete with other companies
ပိတ်ဆို့ရေးရမှုတွေကိုဖြေလျှော့ပေးလိုက်တဲ့ကုမ္ပဏီတွေနဲ့စီးပွားရေးလုပ်ဖို့အမေရိကန်ကုမ္ပဏီတွေအနေနဲ့တခြားကုမ္ပဏီတွေနဲ့ဈေးကွက်မှာရှင်ပြိုင်ခွင့်ပိုရလာမှာဖြစ်ပါတယ်ဒါပေမဲ့ဒီချက်ကအဓိကချက်လို့ကျွန်တော်မထင်ပါဘူးအမေရိကန်အစိုးရအဓိကပြောချင်တာကစီးပွားရေးလုပ်မဲ့ကုမ္ပဏီတွေဟာအရက်ဖက်အုပ်ချုပ်ရေးအောက်မှာရှိပြီးထင်တာမြင်တာရှိရှိလုပ်ငန်းလေပတ်ဖို့ဖြစ်ပါတယ်
American ပြည်ထောင်စုကစက်ပြီးပိတ်ဆို့ထားတဲ့လုပ်ငန်းရှင်တွေနဲ့ကုမ္ပဏီစီးရင်တွေထဲမှာမြောက်ကိုရီးယားနိုင်ငံနဲ့စည်ရေးကုန်သွယ်မှုတွေနဲ့ပတ်သက်နေတာကြောင့်ဖြစ်တယ်လို့ American ဘဏ္ဍာရေးဌာနရဲ့မနေ့ကထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ Peter Kusick ရဲ့အမြင်ကတော့
I mean that has been an area of concern that the US has highlighted throughout the process of easing
ဒါကပိတ်ဆို့မှုပြဋ္ဌာန်းထားတဲ့လုပ်ငန်းစဉ်တစ်လျှောက်လုံးမှာ American ပြည်ထောင်စုဘက်ကစိုးရိမ်တဲ့အကြောင်းပြောနေခဲ့တဲ့ကိစ္စဖြစ်ပါတယ်။မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့ကုမ္ပဏီတွေကိုထပ်ပြီးတော့ဖြည့်ဆွတ်တဲ့ပိတ်ဆို့မှုစီးရင်မှာထည့်သွင်းလာပါတယ်။မြန်မာကုမ္ပဏီတွေအနေနဲ့မြောက်ကိုရီးယားနဲ့လက်နက်ရောင်းဝယ်တာမျိုးပတ်သက်မယ်ဆိုရင်လုံဆောင်ချက်ပေါ်မှာမူတည်ပြီးတော့အရေးယူတန်းခတ်နိုင်ပါတယ်
။ American ဘဏ္ဍာရေးဌာနကထုတ်ပြန်တဲ့မြန်မာနိုင်ငံအပေါ်တန်းခတ်ပိတ်ဆို့မှုကိုပြုပြင်မိုးမှန်တဲ့ကြေညာချက်မှာတော့မြန်မာအစိုးရနဲ့ပြည်သူတွေကိုကူညီဖို့အတွက်ကုန်သွယ်ရေးနဲ့ပိတ်ဆို့မှုမခံရတဲ့စီးပွားရေးလုပ်ငန်းတွေလုတ်ကင်နိုင်ခွင့်ရဖို့မြန်မာပေါ်ပိတ်ဆို့တန်ခတ်မှုကိုပြန်ပြီးပြင်ဆင်ခဲ့တာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုဘဏ္ဍာရေးနဲ့အကြမ်းဖက်လုပ်ငန်းများဆိုင်ရာထောင်လဲရေးအဖွဲ့ယာယီလက်ထောက်ဝန်ကြီးအဒမ်ဇူပင်ကပြောဆိုသွားကြောင်းဖော်ပြထားပါရဲ့ရှင်
မန်အင်ဂျင်နိုင်ပြပြခဲ့တာပါရှင်မြန်မာနိုင်ငံဘောပိတ်ဆို့မှုတက်တန်းနောက်တစ်နှစ်တိုးလိုက်တာနဲ့ပိတ်ဆို့မှုဥပဒေပြင်ဆင်ဖြည့်ဆွက်ချက်တွေပေါ်မှာတုံ့ပြန်မှုတွေအကြောင်းဒီသတင်းလွှာတွေကိုကျမတို့ရဲ့ website လိပ်စာ bamis.voanews.com မှာတခါVOA ရဲ့ Facebook စာမျက်နှာနဲ့ Mobile Telephone တွေကနေပြီးတော့လည်းပြန်လည်ဖတ်ရှုနိုင်ကြပါတယ်။အခုတံပိုးနဲ့အိမ်ယာတွေကိုအစိုးရကရောင်းချပေးမယ်ဆိုတာကိုလည်းကြည့်ကြရအောင်ပါ။ရန်ကုန်နဲ့မန္တလေးမြို့တွေကိုအဓိကထားပြီးတံပိုးနဲ့အိမ်ယာတွေကိုပေါထုတ်ရောင်းချသွားမယ်လို့စောက်လုပ်ရေးဝန်ကြီးဌာနကပြောပါတယ်။လူလက်တန်းစားတွေအခြေခံလူတန်းစားတွေဝယ်ယူပိုင်ဆိုင်နိုင်လောက်မဲ့တံပိုးနဲ့အိမ်ယာတွေကိုအကျစ်ကျဝယ်ယူနိုင်မဲ့စနစ်မျိုးပေါ်ဆောင်ပေးဖို့လိုအပ်တယ်လို့လမ်းပန်းဆက်သွယ်ရေးလွယ်ကူဖို့လည်းအရေးကြီးတယ်လို့အိမ်ချမ်းမြေလုပ်ငန်းရှင်အတိုင်းဝိုင်းကတော့ထောက်ပြနေကြပါတယ်။အစိုးရကတံပိုးနဲ့အိမ်ယာတွေပေါထုတ်မယ်ဆိုတာကြောင့်အိမ်ချမ်းမြေလုပ်ငန်းအပေါ်မှာရောဘလို့ရိုက်ခတ်မှုရှိနိုင်မလဲဆိုတာကိုမတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ဆောက်လုပ်ရေးဝန်ကြီးဌာနကရန်ကုန်နဲ့မန္တလေးမြို့ကြီးတွေကိုအဓိကထားပြီးကြက်သိန်းတရာအောက်တံပိုးနဲ့အိမ်ယာတွေကိုတည်ဆောက်သွားမယ်လို့ပြောဆိုလိုက်ပါတယ်။ဆောက်လုပ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဝင်းခိုင်ကဝန်ကြီးဌာနရဲ့ရည်တရစီမံကိန်းအတွင်းအစီအစဉ်တွေကိုပြောဆိုရမှာအခုလိုထည့်သွင်းပြောဆိုသွားတာဖြစ်ပါတယ
်။ဆောက်ဦးဌာနကိုကျွန်တော်တာဝန်ပေးထားတာတော့အားလုံးစိတ်ဝင်စားနေတဲ့တံပိုးနဲ့အိမ်ဆောက်ပုံပဲ
။ဟုတ်ကဲ့
။ကျွန်တော်တို့ဒီမြို့ပြအိမ်ယာစီမံကိန်းဖွံ့ဖြိုးတိုးတက်ရေးဒါကိုလည်းကျွန်တော်တို့ရန်ကုန်မန္တလေးကတော့ကျွန်တော်ဦးစားပေးပြီးဆောင်ရွက်မှာပေါ့နော
်ဆောက်လုပ်ရေးဝန်ကြီးဌာနရဲ့ရည်တရစီမံကိန်းနဲ့ပတ်သက်ပြီးပြည်ထောင်စုဝန်ကြီးဦးဝင်းခိုင်ရဲ့ပြောကြားချက်ကိုပြန်ကြားရေးဝန်ကြီးဌာနကထုတ်ပြန်တာဖြစ်ပါတယ်လူနေထူထပ်ပြီးအများစုကအိမ်ငှားအဖြစ်နေထိုင်နေကြရတဲ့ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေမှာကျပ်သိန်းတရာအောက်တံပိုးရှိတဲ့တံပိုးနဲ့အင်ယာတွေဖောထုတ်တာမှာလိုအပ်ချက်ကိုပြည့်မီဖို့ကလည်းအရေးကြီးတယ်လို့မန်တိုင်းအင်ဂျင်မြေလုပ်ငန်းကဦးတန်းဦးကထောက်ပြပါတယ
်ကျွန်တော်အင်ယာနဲ့ပတ်သက်ပြီးတော့ဒါများများတော့ဆောက်ပေးဖို့လိုပါတယ်တံပိုးနဲ့ဆိုတဲ့နေရာမှာတော့ဆရာပတ်လေတံပိုးဆိုတာကတော့ဒါလူလက်တန်းစားတွေကတော့ဝင်နိုင်တဲ့အနေအထားရှိပါတယ်နော်ဟိုဟာပေါ့လစာလည်းထိုက်တဲ့အနေအထားရတဲ့သူတွေကတော့ဖြစ်ပါတယ်သို့တော်လည်းပဲအခြေခံလူလက်စားတွေကတော့ဆရာလည်းလက်လမ်းမမီသေးပါဘူးရောက်မလို့ကျွန်တော်အနေနဲ့ပြောတာကတော့လူတန်းစားနဲ့အစွာလိုက်ကိုဟိုအင်အားတွေကိုပေါ်ဆောင်ပေးဖို့လိုရဆိုတာတံမိုးနဲ့ငှားအင်အားတွေကိုလူတန်းစားတွေအတွက်နောက်တစ်ခုကဝန်ထမ်းတွေပေါ့ဝန်ထမ်းတွေမှာအစွာဝန်ထမ်းရောပုဂ္ဂလိကကုမ္ပဏီဝန်ထမ်းတွေရောဝန်ထမ်းတွေအတွက်ဒီနေရာမှာချက်ချင်းတရားတောင်းပေးမယ်ကတော့မဖြစ်နိုင်ဘူးရစ်ကြတော့မှကျွန်တော်တစ်နှစ်သုံးနှစ်နဲ့မဖြစ်နိုင်ဘူးရှစ်ဆယ်လောက်ကိုအဆင့်ဆင့်ပြင်နိုင်မှာကလူနဲ့ပိုင်ဆိုင်နိုင်မယ့်နေရာရှိမယ်ဒီလိုဆိုရင်တော့ဒီအရင်လူဝချက်ပညာထဲမှာလည်းရုံးမထွက်နိုင်တဲ့အခြေအနေရှိနေမယ်လို့ကျွန်တော်မြင်ပါတယ်ဗျာ
ဒါ့ပြင်တံပိုးနဲ့အရာတွေဟာလူလက်တန်းစားတွေသာမကအခြေခံလူတန်းစားတွေအတွက်ပါနေထိုင်နိုင်ဖို့အရေးကြငွေပေးချေတဲ့စနစ်မျိုးလည်းလိုအပ်တယ်လို့အလို့အကင်တွေနဲ့လက်လန်းမီယာမြို့တွင်းနဲ့တိတ်ပြီးမဝေးဖို့ကလည်းအရေးကြီးတယ်လို့အင်ဂျင်မီလုပ်ငန်းရှင်ဦးတန်းဦးကထောက်ပြပါတယ
်တံပိုးနေထိုင်ဖို့ငူပြီးပြီးတော့မှပဲဒီ location ကိုဒါစဉ်းစားလိုက်မယ်လို့ကျွန်တော်ထင်ပါတယ်เนาะအခုရှိတာတံပိုးနဲ့လို့ပြောပြီးတော့ဒီလိုမြို့စုံတွေမှာလူစုမရောက်တဲ့နေရာတွေမှာဆိုလို့ရှိရင်ဆိုလည်းဒါကြည့်မရှိဘူးပေါ့ဥမာလိုင်တာတို့ရှင်လင်ပန်းတို့ဆိုတာဒါဆက်မှုလုပ်ငန်းတွေရှိတဲ့အကြောင်းမို့လို့ဆက်ရုံလူသားတွေအတွက်ဒါတံပိုးနဲ့အင်ရန်သဘာဝကျပါတယ်เนาะအဲငင်းစားဝန်ထမ်းတွေအတွက်ကလည်းမဟာပန်းလိုက်အင်ရန်လို့ကျွန်တော်တို့ဒီမနက်လမ်းမကြီးနဲ့မမုဒ္ဒလမ်းတောင်းကဒါအေးရတွေ့ဒါတော့မှဒါတော်တော်ဝေးတယ်လို့ပြောမှာတချို့မိခိုးပြီးတော့နေတဲ့လူတွေအတွက်ရံမျိုးလည်းကောင်းမှလာပြီးအလုပ်ဆင်းဖို့ဆိုတာတော့ဖြစ်ပါတယ်ပြောချင်တာကတော့အထက်မြင့်နေလဲတံမိုးနေလဲဆောက်ပါအကုန်လုံးလဲဆောက်ပါကျွန်တော်ပြောပိုင်ကြီးဒီမှာအကြီးရရှိရေးစခုတော့မကြည့်ပဲနဲ့ဒီလူသားအစွာအလိုက်ပေါ်လိုအပ်တဲ့အင်အားလေးတွေကိုလည်းပေါ်ဆောင်ပေးမယ်ဆိုတာဒါကောင်းမှန်တာပေါ်ရှိတယ်လို့ကျွန်တော်မြင်ပါတယ်ဗျ
လက်တလောရက်တရာအတွင်းမှာတော့ပြီးလူပြီးခင်တံမိုးနဲ့အိမ်ယာအခန်းပေါင်း2200ခန့်ကိုရောင်းချပေးသွားဖို့ဆောင်ရွက်နေတယ်လို့စောက်လုပ်ရေးဝန်ကြီးဌာနကပြောဆိုပါတယ်။ဒါပေမဲ့ဘလို့စနစ်မျိုးနဲ့ဘသူတွေကိုရောင်းချပေးသွားမလဲဆိုတဲ့အသေးစိတ်တော့မသိရသေးပါဘူး။အစိုးရတက်လက်ထက်ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေမှာတံမိုးနဲ့အိမ်ယာတွေဖောထုတ်မယ်ဆိုတာမှာအဓိကအချက်အချာမြို့နယ်တွေပါရှိတဲ့တံမိုးကြီးအင်ဂျင်မြေဈေးတွေကတော့ထိုးကြစရာအကြောင်းမရှိဘူးလို့လည်းအင်ဂျင်မြေလုပ်ငန်းရှင်တွေကခံမှန်းပါတယ်။လက်ရှိအင်ဂျင်မြေဈေးကွက်မှာဈေးနှုန်းအတက်အကျငြိမ်နေပေမဲ့မြို့စုံတွေကမြေခွက်တွေကတော့ဈေးကျနေတယ်လို့လည်းအင်ဂျင်မြေလုပ်ငန်းရှင်အတိုင်အဝန်ကပြောဆိုပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
တက်ခင်ပါရှင်ဗီယိုအမေရိကန်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2016ခုနှစ်မေလ18ရက်ဗိုလ်ရုံးနေ့ပိုင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်လိုင်းဒိုမီတာ24 32နဲ့40တို့ကနေပြီးတော့ပဲဆက်လက်နားဆင်နိုင်ကြပါရရှင်ဒီချိန်ပိုင်းတွင်မှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ချောင်းကောက်နှုတ်ချက်ကိုအရင်ဆုံးနားဆင်ရဖို့ရှိပြီးမနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူအင်္ဂါနေ့ညကထုတ်လွှင့်ခဲ့တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကမှာတော့
ကျွန်တော်တို့ချင်းမဲ့နယ်ဖရဲပြည်ထောင်စုမြန်မြန်တည်ဆောက်နိုင်လေလေငင်းကြဲကြီးကမြန်မြန်ရလေလေဖြစ်မှာပါအဲ့တော့ကျွန်တော်တို့ဒီ
သတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်နှစ်ပေါင်း80နီးပါးတက်တန်းရှိလာတဲ့ပြည်တွင်းစစ်ကိုအဆုံးသတ်နိုင်ရေးတပ်ဆိုင်ရာအဖွဲ့အစည်းတွေကြားအလျှော့အတင်းအပေးယူနဲ့စစ်ဆက်ဆွေးနွေးပြည်လည်ဖို့ဘာတွေလိုအပ်တယ်လဲဆွေးနွေးထားတာကိုပြန်ပြီးတော့နားဆင်ကြရမှာပါအဲ့လိုအစီအစဉ်တွေကမှအခုရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းသတင်းဆောင်ပါတွေကိုဦးကျော်စံသားကမူလဆောင်ပါရှင်ရဲ့အပေါ်မပြတ်ကောက်နှုတ်စူးစီးတင်ဆက်ပေးထားပါတယ်ရှင်
တောင်ဆန်းစုကြည်နဲ့ပုဂ္ဂိုလ်ရေးစိတ်ကူကွယ်မှုအောင်ဆန်းစုကြည် and the cult of personality လို့ဆိုတဲ့ခေါင်းစဉ်နဲ့ the diplomat စာဆောင်မှာ Logan Connor ရေးသားထားတာကိုဥစွာတင်ပြလိုပါတယ်။မြန်မာနိုင်ငံဒီမိုကရေစီရေးအတွက်တောင်ဆန်းစုရဲ့စွမ်းဆောင်ကြအရေးပါမှုအငင်းပွားစရာမရှိပါဘူး။သူဟာနိုင်ငံရေးအကြီးအကဲတွေကိုလည်းလွတ်မြောက်စေခဲ့ပါပြီ။မြန်မာနိုင်ငံအတွက်အပူတပြင်းလိုအပ်နေတဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုကိုလည်းရယူပေးခဲ့ပါပြီ။သူဟာသူရဲကောင်းအမျိုးသမီးတူဖြစ်ပါတယ်။ဒါမဲ့စုမှုအတိုင်းသာစုယက်တီမှဖြစ်ပြီးကျန်တဲ့လူတွေကစိတ်ကူးတဲ့ပုံဖော်ထားတဲ့အတိုင်းအတိအကျဖြစ်ချင်မှဖြစ်လာပါလိမ့်မယ်။သူ့ရဲ့ NLD ပါတီဟာအာနာရှင်စနစ်ဘက်ကိုဥတီနေတယ်ဆိုတဲ့စွပ်စွဲချက်တချို့ရှိနေပါတယ်။သူကိုယ်တိုင်ကလည်းသမရအပေါ်ကနေမယ်လို့ပြောခဲ့တာပါ။ဒါမဲ့တချို့ကတော့ဒီမိုကရေစီမဆန္ဒဟာဒေါအောင်ဆန်းစုကြည်မဟုတ်ဘူး။2008ဖွဲ့စည်းပုံအခြေခံဥပဒေသာဖြစ်တယ်လို့ဆိုကြပါတယ်။တချို့ကလည်းဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ဂုဏ်သတင်းကိုစုံပြီးမြန်မာနိုင်ငံပေါ်နိုင်ငံတကာဆက်ဆံလာအောင်ဆွေးဆောင်နိုင်ခဲ့တယ်လို့ဆိုပါတယ်။သမ္မတဥပမာကဆိုရင်သူ့ကိုမျှော်လင့်ချက်မရှိတဲ့ဆောင်လို့တင်စားခေါ်ဝေခဲ့တာပါ။ဒါပေမဲ့ဒီလိုအထင်ရှိမှုတွေဟာမှင်းမှင်ကောင်းမှင်းမှင်သွားနိုင်ပါတယ်။အင်ဒိုနီးရှားသမ္မတယိုကိုဝီဒိုဒိုဟာလည်းလူထုသရေကောင်းတဦးဖြစ်ချီကျူးထောပနာပြုတာခံခဲ့ရပြီးတဲ့နောက်မှာခြားစားပျက်စီးမှုနဲ့စီးပွားရေးဂတိကဝတ်တွေကိုမဖော်ဆောင်နိုင်တဲ့အတွက်လူတချို့စိတ်ပြတ်လာကြတာတွေ့ရပါတယ်။ဒေါန်ဆန်းစုကြည်ရဲ့ NLD ပါတီဟာဘိုးချုပ်ကင်မှုကြောင့်အဆုံးနဲ့ရင်ဆိုင်ရနိုင်တယ်လို့တချို့ကဆိုကြပြီးတော့ဝန်ကြီးဌာနတွေအားလုံးဟာဘာလုပ်ရမလဲဆိုတာကိုသူတယောက်တည်းအပေါ်ကနေညွှန်ကြားနေရတဲ့စနစ်ဟာမြန်မာနိုင်ငံလိုစိန်ခေါ်မှုအများအပြားရှိနေတဲ့နိုင်ငံကိုမဆူထားနဲ့ပုံမှန်ဒီမိုကရေစီနိုင်ငံတွေအတွက်တောင်မလွယ်ကူတဲ့ကိစ္စဖြစ်တယ်လို့သုံးသပ်သူတွေပြောကြောင်းရေးသားထားပါတယ်ခင်ဗျာဆက်လက်ပြီး Japan looks to Wu Suji with family ties shared democratic values ပုဂ္ဂိုလ်ရေးရင်းနှီးမှုနဲ့ဒီမိုကရေစီဘန်းပြပြီးဂျပန်ကတော့အဆန်းစုကြည်ကိုစီယုံခြင်းဆိုတဲ့ခေါင်းစဉ်နဲ့လီရိုယုဒီသားထားတဲ့ဆောင်းပါးကို Global Times ကထုတ်တင်ပြလိုပါတယ်။ဂျပန်နိုင်ငံသားရဲ့ဝန်ကြီးဖူမီယိုကီရှိဒါရဲ့မြန်မာနိုင်ငံခရီးစဉ်ကိုဂျပန်မီဒီယာတွေကအထူးအလေးထားဖော်ကြားကြပါတယ်။ဒုတိယကမ္ဘာစစ်အတွင်းကတော့အဆန်းစုရဲ့ဖခင်ဘိုဂျော့အောင်ဆန်းဟာဂျပန်အကူအညီနဲ့ BIA ဗမာလွတ်လပ်ရေးတပ်မတော်ကိုဖွဲ့စည်းခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်လည်း1985-86တုန်းကဂျပန်နိုင်ငံကျိုတိုတက္ကသိုလ်မှာပညာစီးပွားခဲ့ပါတယ်။ဒါကြောင့်သူဟာဂျပန်ကိုလူလာလိုက်မယ်လို့ဂျပန်အစိုးရကမျှော်လင့်နေပါတယ်။ဒေါအောင်ဆန်းစုကြည်ဩဇာရှိနေတဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးတိုးမြင့်ဖို့လည်းကြိုးပမ်းနေပါတယ်။ NLD ရွေးကောက်ပွဲနိုင်ပြီးပါတီဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးညံဝင်းဂျပန်ကိုတပတ်ကြာလာရောက်လည်ပတ်ခဲ့စဉ်တုန်းကဂျပန်ဟာမြန်မာဒီမိုကရေစီရေးကိုကူညီဖို့နဲ့ဒေါအောင်ဆန်းစုကြည်ကိုဂျပန်ကိုလာလည်ဖို့အဖိတ်ကြားလိုက်ပါတယ်။ဒီကိစ္စတွေကိုကီရှိဒါရဲ့ခီးစဉ်အတွင်းမှာလည်းထပ်လောင်းအတည်ပြုပြောကြားခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာအစ်တော်အာရှနဲ့ဂျပန်ဆက်ဆံရေးကိုပြောကြားမှာလွတ်လပ်မှုဒီမိုကရေစီလူ့ခွင့်ရေးစတဲ့နိုင်ငံတကာတန်ဖိုးထားမှုတွေနဲ့အညီဖွံ့ဖြိုးတိုးတက်စေမယ်လို့ဆိုထားပါတယ်။မစ္စတာအာဘေရဲ့ဒီပလိုမေစီဟာတရုတ်ကိုပြစ်မှတ်ထားတယ်လို့ယူဆနိုင်ပါတယ်။ဝန်ကြီးချုပ်အာဘေကထိုင်းနိုင်ငံခီးစဉ်အတွင်းမှာတောင်တုပ်ပင်လယ်မှာတရုတ်ဩဇာချက်ထွင်မှုကိုတားဆီးနိုင်ဖို့အတွက် အာဆီယံနိုင်ငံတွေစီလုံးမှုအင်အားတည်ဆောက်ကြပါလို့ပြောသွားခဲ့ပါတယ်။မြန်မာနဲ့ဆက်ဆံရေးတူးချဲ့လာခြင်းဟာလည်းမြန်မာနိုင်ငံအတွင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုတုံ့ပြန်ဖို့ကြိုးပမ်းတာဖြစ်တယ်လို့ရှုမြင်နိုင်ပါတယ်။တကယ်တော့ဂျပန်ရဲ့မြန်မာနဲ့ဆက်ဆံရေးတူးချဲ့ရမှာရွေးစရာလမ်းသိပ်မရှိပါဘူး။နိုင်ငံသားတံပိုးထားမှုတွေအပြင်ငွေပြစည်းရုံးနဲ့ညရန်ဒီပလိုမစီပဲရှိပါတယ်။သို့တော်လည်းဂျပန်ဟာစီးပွားရေးအဖြစ်တရုတ်လောက်ဆွဲဆောင်နိုင်စွမ်းမရှိပါဘူး။တရုတ်ဟာကမ္ဘာပေါ်မှာစီးပွားရေးအင်အားဒုတိယအကြီးဆုံးဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ဟာလက်တွေ့ကြတဲ့နိုင်ငံရေးသမားသန္တပန်ကြီးတူဖြစ်ပါတယ်။ဂျပန်ဝန်ကြီးခီးစင်မတိုင်ခင်တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးနဲ့တွေ့ပြီးပါပြီ။တရုတ်ဂျပန်နှစ်နိုင်ငံအကြားတစ်ဖက်ဖက်ကိုပို့ပြီးတော့ဒေါန်ဆန်းစုကြည်ပလိုက်လိုက်မယ်မဟုတ်ဘူးလို့သုံးသပ်ရေးသားထားပါတယ်ခင်ဗျာ
။ဦးကျော်ဇန်တာကောက်နှုတ်စုစည်းတင်ပြခဲ့တဲ့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်ကိုနားဆင်ခဲ့ရပြီးတဲ့နောက်အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်ကစီစဉ်ပို့ချထားပါတယ်ရှင
်။ဒီကနေ့မနေ့တင်ပြမယ့် Idiom အသုံးကတော့
Put your money where the mouth is
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက P U T put ထဲပါ။ထားပါ။ Y O U R your သင် E M O N E Y money ငွေ W H E R E ဝဲကနေရာ T H E the M O U T H mouth ကပစား I S is ကရှိတာဖြစ်တာလို့လုံးောက်ဒီပေးရပါတယ်။ Spike Kun ရဲ့ဓာတ်ရိုက်ဒီပေးကတော့ငွေကိုပစက်မှာထည့်ပါထားပါလို့ဆိုလိုတာဖြစ်ပါတယ်ဒီအသုံးဆင့်သက်လာတာကတော့ဖေးပိုင်းကလို့ဆိုပါတယ်ဖေးပိုင်းမှာလောင်းကြီးထည့်တာကို put your money လို့ဆိုကြပါတယ် where your mouth is ကတော့ဒီနေရာမှာတင်စားပြီးပြောထားတာပါဆိုလိုတာကတော့ပစက်ကပဲအပြောကြီးမဟုတ်ပဲပြောတဲ့အတိုင်းလက်တွေလှုပ်ပြဖို့ကြွားနေအာနေလို့မဖြစ်ပဲတကယ်လှုပ်ပြဆိုတဲ့အဓိပ္ပာယ်ပါဒါကြောင့် put your money where your mouth is ရဲ့ idiom အဓိပ္ပာယ်ကတော့လေလုံးမထွားနဲ့တကယ်လက်တွေ့လုတ်ပြဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် You've been telling me you'll stop drinking. Put your money where your mouth is and do it. Don't just keep promising.
ခင်ဗျားကအရက်ဖြတ်မယ်လို့ပြောပြောနေတယ်ခင်ဗျားပြောတဲ့အတိုင်းလက်တွေ့လုတ်ပြဂရိတွေကြီးပဲပေးမနေနဲ့ဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခါနားဆင်ကြကြရအောင
် You've been telling me you'll stop drinking. Put your money where your mouth is and do it. Don't just keep promising.
ပစက်ကပဲပြောမနေနဲ့လက်တွေ့လုပ်ပြလို့ဆိုရင်ဘယ်လိုပြောမလဲ
Put your money where your mouth is.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
စတိုင်မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်စီစဉ်ပို့ချခဲ့တာပါ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာတွေကိုရေဒီယိုအသံဖိုင်ကရော video file ဖြစ်နေပါ VOA ရဲ့ internet ဆာမျက်နှာမှာလေ့လာနိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်အခုဆက်ပြီးတော့နားဆင်ကြရမယ်အင်္ဂါနေ့ညတုန်းကတိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြရတော့မှာဖြစ်ပါတယ်မတ်တင်ဂီထိုက်စီစဉ်ပြီးထုတ်လုပ်သူမတ်စုမွန်နဲ့အတူထုတ်လွှင့်ခဲ့တာကိုနားဆင်ကြည့်ကြရအောင်ပါရှင
်မင်္ဂလာညချမ်းပါသောရရှင်များရှင်အင်္ဂါနေ့ညချမ်းတရက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေဒီကနေ့မှာတော့ကျမတို့ဒီမြမငိမ့်ချမ်းရဲ့အလားအလာကိုဆွေးနွေးကြဖို့ပါရှင်အစိုးရသစ်တက်လာပြီးတဲ့နောက်မှာပဲဒီတက်မတော်ဘက်ကအခုအစိုးရသစ်သက်တမ်းမှာငိမ့်ချမ်းရေးရဖို့မျှော်လင့်တယ်လို့ပြောဆိုလာတယ်လို့ပဲပြည်သူလူထုရွေးကောက်တင်မြှောက်ထားတဲ့ပထမဆုံးတော့အရတအစိုးရသစ်ကလည်းငိမ့်ချမ်းရေးလုပ်ငန်းစဉ်ကိုအခုအစပြိုးနေပြီလို့အစပြိုးဖို့ဒါပြင်ဆင်နေကြပါပြီဒီလိုအခြေအနေမျိုးမှာငိမ့်ချမ်းရေးအတွက်သက်ဆိုင်ရာအဖွဲ့အစည်းအသီးသီးကအပေးအယူအလျှော့တင်းတဲ့စိစက်ညှိနှိုင်းနိုင်မဲ့အလားအလာအခြေအနေမျိုးဘလောက်ထိရှိလာမလဲဘာရီများအလျှော့တင်းတွေလုပ်လို့ရနိုင်မလဲဆိုတာကိုကျမတို့ဒီညပိုင်းမှာဆွေးနွေးကြဖို့ပါရှင်ပင်နိုင်ဆွေးနွေးပေးဖို့အတွက်ကတော့ရခိုင်အမျိုးသားကောင်စီရဲ့အထွေထွေအတွင်ရေးမှုဦးထွန်းစော်ကိုဖိတ်ထားပါရယ်။နောက်ဒီဝိုင်းရင်သတင်းစာဆရာဦးစီသူအောင်မြင့်ကိုလည်းဖိတ်ခေါ်ထားပါရယ်။တက်မတော်ဘက်ကပြည်လဲရေးဆွေးနွေးလူစိတ်အပေါ်မှာဆရာဦးထွန်းစော်တို့ဘက်ကဘလို့များရှုမြင်ပါလဲရှင်
။အခုတက်မတော်ကာကွယ်ရေးဦးစီးချုပ်ကသူ့ရဲ့သတင်းစာရှင်းလင်းပွဲမှာနောက်ဆုံးပြောသွားတဲ့ကလုံးကတော့ဒီတက်တက်ကာလာအတွင်းမှာငင်းချင်းရေးကိုအဓိကဦးစားပေးပြီးလှုပ်ချင်နေပေါ့လေ။နော်။သူငင်းချင်းရေးကိုလည်းမြန်မြန်ရကျင်တယ်လို့ပြောပါရယ်။အဲကျွန်တော်မြင်တာကတော့ငင်းချမ်းရေးနဲ့ကျွန်တော်တို့စစ်ဖက်နယ်ဖက်ဒရယ်ပြည်ထောင်စု disau yin ne ga tat tu cha ni ba de tin lo tin ban ne phe re pi thong zu myan myan disau nai le le yin jan yi ga myan myan ya le le phit ma ba a ra jaw tin lo di tat tu cha ni de tin ban ne phe re pi thong zu disau yi go a ju ma de lou me so lo shin yo tin lo yin jan yi ne myan myan ho wa bo no let the gan ma yauk chi me lo tin lo ni ne myin ba de
Sia Usi Duang Mien, di Damro Ye, Pioja Je, Boma, Sia Blumia, Ugana U Biolu Valation.
Damro Ye, who Pioja Je, Diga, who Pitapuna Ti, and Ye Damra Ude, Matema, a true Kainsway Tare, a true Ye, who Yeti Jet Dime, a true Pione, Hari, you know, three Pumbar, Paraga Balesu Kajaro, he then be no power on Yavi Suye, Parama Chema, a Pika Yase, Yenoame, a Pia, a Pika Yase. ကျွန်မထိုးထားတဲ့ဒီ အခုကိစ္စနဲ့ပတ်သက်ပြီးတော့လေအရင်တိုင်းကတည်းကယက်တည်နေတာတွေ့ပါတယ်အဲ့ဒါဘာလဲဆိုတဲ့အကြောင်းတော့အဲခုနကတော့အခုလက်ရှိတက်ပွဲတွေဒါဖြစ်ပွားနေတဲ့အရင်ခိုင်တက်ပွဲပြီးတော့ကိုကန်တက်ပွဲတောင်းပလောင်တက်ပွဲတွေနဲ့ပတ်သက်လို့ဒီဖွဲ့တွေကိုတော့အတိမတ်ပြီးတော့အကြောင်းမရှိဘူးဒီဖွဲ့တွေကလက်ထက်ဟိုဘာလဲစုံမှုလိုတယ်အပြည့်အကုန်လုံးကျင်းလာတွေကိုဥပဒေပေါင်းလေးနဲ့တောင်းရမယ င်းနဲ့ဆက်ပြီးတော့ရက်ခံနေတယ်လို့ကျွန်တော်အဲ့လိုပဲနားလည်ပါလား
ဟုတ်ကဲ့ပါရှင်ကျွန်မဆရာဦးထွန်းစောကိုတစ်လှည့်ပြန်ပြီးတော့မေးခွန်းလေးတစ်ခုမေးချင်ပါတယ်အဲ့တော့ခုနဆရာဦးစီသူအောင်မြင့်ပြောသွားသလိုပါပဲတမတော်ဘက်ကအရင်ဟိုတမရဦးသိန်းစိန်လက်ထက်တုန်းကဟိုသူတို့လက်မခံနိုင်ခဲ့တဲ့ဒီတိုင်းသားလက်နက်ကန်အဖွဲ့တချို့ကိုအခုလဲလက်ခံလို့စိတ်ရှိပုံမရပါဘူးသူတို့လဲဒါပြက်ပြက်သားသားပြောတဲ့အနေထားရှိပါတယ်အဲ့တော့အခုအပြစ်မရက်သေးတဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့စည်းတွေအနေနဲ့အလုံးပါမှအပြစ်ရနိုင်မယ်ဆိုတဲ့ရည်တည်ချက်ကနေဘလောက်ထိများအလျှော့တင်လုပ်နိုင်မယ်အနေထားမျိုးရှိပါလဲဆရာဘလို့များယူဆပါလဲ
ဟုတ်ကျွန်တော်တို့ဘက်ကတော့လိုက်လျောနိုင်တဲ့အခြေအနေကိုပြီးခဲ့တဲ့သမ္မတဦးသိန်းစိန်ဆိုရလက်ထက်ကလေးကကျွန်တော်တို့ကြိုးပမ်းပြီးဖြစ်ပါတယ်အခုလည်းပဲလိုက်လျောနိုင်ဆုံးအခြေအနေကလည်းပဲအဲ့ဒီကအနေဆုံးအနေထားကိုရောက်သွားတဲ့အနေထားမှာရှိပါတယ်အနေဆုံးပြောမယ်ဆိုလို့ရှိရင်တော့လိုက်လျောနိုင်တဲ့အနေထားကသမ္မတော်ကအစိုးရကနေပြီးတော့မှကျွန်တော်တို့အတိမတ်မပြုတဲ့မမက်ရေးထိုးခွင့်မပြုတဲ့အဖွဲ့အစည်းတွေကိုစီးရေးနိုင်ငံရေးလူမှုရေးအာမခံချက်တွေပေးဖို့လိုပါတယ်စီရရဆိုလို့ရှိရင်သူတို့ကိုပြစ်ခတ်တိုက်ခိုက်မှုမလုပ်ရဘူးဆိုရယ်အာမခံချက်ပေးဖို့လိုတယ်။နိုင်ငံရေးရဆိုလို့ရှိရင်တော့နိုင်ငံရေးဆွေးနွေးပွဲကိုတခြားသောတိုင်းဒေသနဲ့ကန်တော်လိုင်းအဖွဲ့အစည်းတွေနဲ့တန်းတူရေးသူပေါ့နော်။ပါဝင်ဆွေးနွေးဆုံးဖြတ်ခွင့်တို့တန်းတူရေးသူရရှိပြီးမှတက်ခွင့်အဲ့လိုမျိုးအာမခံချက်ပေးဖို့လိုမယ်။လူမှုရေးရဆိုလို့ရှိရင်သူတို့ရဲ့သက်ဆိုင်ရာနေအိမ်တွေမှာတော့ကျွန်တော်တို့ဒေသခံတွေဒုက္ခရောက်နေတာတွေရှိတယ်။အဲ့ဒီတွင်နေပြီးတော့မှလူသားချင်းစာနာမှုအကူအညီအထောက်ပံ့တွေကိုအဲ့ဒီနေရာကိုတော့လက်လက်ပြီးတလောက်နော်ကျွန်တော်တို့ assessment လုပ်လို့ရတဲ့ပုံစံမျိုးကိုခွင့်ပြုပေးဖို့လိုပါတယ်ဒီလိုအနည်းဆုံးအချင်းကျွန်တော်တို့ကနော်အပေးယူလုပ်ခဲ့တဲ့ချော့တင်လုပ်ခဲ့တဲ့ကိစ္စတွေရှိပြီးဖြစ်ပါတယ်ဒါကိုတစ်ဖက်ကနေပြီးတော့မှလက်မခံခဲ့တဲ့အတွက်ဒီနေ့ထက်ဒီမဖြစ်လာဘူးပေါ့ဆိုတော့အလုံးပေါင်းဝင်ရေးကိုထပ်ပြီးတော့ပြောရမယ်ဆိုလို့ရှိရင်အဲ့ဒီအနည်းဆုံးလိုအပ်ချက်ပေါ်မှာသမ္မတဘက်ကအစိုးရဘက်ကဘယ်လောက်ဖြည့်တည်ပေးနိုင်မလဲအဲ့ဒီပုံမှာပဲမူတည်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ
်ဟုတ်ကဲ့ပါရှင်အခုတော့ကျမတို့ပါဝင်ဆွေးနွေးမယ်ကျမတို့သောရရှင်တွေကိုကျမအလှည့်ပေးချင်ပါတယ်ဆရာဦးကျော်လင်းဝိုင်းရင်နိုင်ငံရေးသမားကြီးဆရာဦးကျော်လင်းကိုအလှည့်ပေးချင်ပါတယ်ရှင
်ဟုတ်ကဲ့ဆရာကိုရမော်ရကျွန်တော်တို့ဒီဟာရဲ့အခြေခံကိုကျွန်တော်ဒီမကြမ်းကနေ့လာကြည့်တော့ self determination ဆိုတဲ့စကားလုံးကိုဒါတရစ်ချတာကတော့စရယ်အဲ့ဒီနိုင်ငံရေးဟာကကျွန်တော်တို့ဒီနေ့ချတာမှလည်းပါတယ်အဲဒီ United Nations ချတာမှအဲ့တော့ဒီမှာကိုကျွန်တော်ကိုဗာဒီဂျီဆိုတဲ့ဒီအယူအဆတစ်ခုနဲ့ကျွန်တော်တို့ပြည်တော်စုစိတ်ဓာတ်ပြည်တော်စုစိတ်ဓာတ်ဆိုတဲ့အယူအဆတစ်ခုကြောင့်ကျွန်တော်တို့ဒိုရစ်ချင်းညံ့ပြည်တော်စုရဲ့အယူအဆပေါ့လေမကြည့်လို့မရဘူး။ဘာလို့ပြည်တော်စုမှာသူကပါတီစီပဲစီ။အဲ့ဒီပါတီစီပဲစီတဲ့ပြည်နေရပြည်တော်စုကလည်းခါရဲငါတို့လည်းဓာတ်မှုဖြစ်ကမဆိုကျေရှင်းပွင့်ဘူရီနဲ့အဲ့လိုသွားပြောမှဆိုတော့တမတော်ကလည်းလူကြီးရေတော့နေပဲတော့ပြောပါတော့တဲ့ပြည်တော်စုရဲ့ဆိုတဲ့စနစ်ကြီးကိုအစင်းသားတမတော်ကလည်းကျေနပ်မှာမဟုတ်ဘူး။ဒီမှာကျွန်တော်ပြောနေတာကပြည်တော်စုစိတ်ဓာတ်နဲ့ဒီ determination ကိုပြန်ချိန်ညှိလို့ကျွန်တော်ဘယ်ရာဇာတ်တွေကလည်းခေါ်ရတဲ့အခါဒ ီပြည်နေတွေတော့လည်းစဉ်းစားပြရမှာပဲ။နောက်ပြီးတော့ကျွန်တော်တို့ပြည်တော်စုကြီးတော့လည်းစဉ်းစားပြရမယ်။အဲ့ဒီပုံမှာအကျိုးစီးပွားတွေရဲ့အနေထားတော့ဒီလိုတော့ပုံစံလေးတွေပြီးကြပြီးတော့ကျွန်တော်တို့စီဆိုတဲ့လူတူကြီးရဲ့ကိုယ်ကျွန်တော်ကိုယ်ပိုင်ဒီဝင်ခွင့်ရေးကိုပြည်တော်လုံးပြည်တော်စုတစ်ခုလုံးရတဲ့အစီအစဉ်ဥပဒေနဲ့ဒီနိုင်ငံတွေကသောရပလမနဲ့ကိုယ်ပြည်နဲ့ဆိုတဲ့အဓိကမဟုတ်တော့ဘဲပြည်တော်စုရှိတဲ့တောင်းစားရေးတွေအကောင်းဆုံးဖြစ်သွားမယ
်။ဒီလိုဆောင်ရွက်နိုင်မဲ့အနေထားမျိုးများတွေ့ရပါပြီလားရှင့်ဆရာဦးစီတူအောင်မြင့်ဆရာဘလို့များသုံးသပ်ချင်ပါလဲ
အဲဒီလိုအနေထားမျိုးနဲ့ပတ်သက်ရင်အထက်နဲ့တစ်ဖက်ဟိုပြောဆိုနေကြတဲ့ဟိုအသေးသေးတွေမတူပါဘူးဥပမာကျွန်တော်နားလေတော့ဆိုရင်တော့အခုလောကကျွန်တော်တိုက်ပြီးမှတွားနေတာကဒီမိုကရေစီစနစ်ကိုတွားနေတယ်နောက်ဖက်ဒရယ်စနစ်ကိုလည်းလက်ခံတယ်ဆိုပြီးတော့မှ NLD ကလည်းပြောနေတယ်သမ္မတကလည်းပြီးခဲ့တဲ့ကာလတည်းကပြောခဲ့တယ်အဲ့တော့သူတို့တွားကြည့်တဲ့ဖက်ဒရယ်စနစ်ဆိုတဲ့ဟာကသက်ဆိုင်ရာပြည်နယ်အပီပီကနေပြီးတော့မှသူ့ရဲ့ဆရာဇာတခွေဝေကွင်းကိုအချိုးသားအလိုက်ဓာတ်တွေရမယ်ပြီးရင်ပြည်သူလူထုကရေးကောက်တင်လျှောက်လိုက်တဲ့လူတွေကအဲ့သက်ဆိုင်ရာအပီလေးတွေမှာအုပ်ချုပ်ခွင့်ရမယ်ဒီသဘောမျိုးတွေကိုဆိုလိုတာပါဒါပေမဲ့တစ်ဖက်မှာလက်နက်ကြိုက်တိုက်ခိုက်နေတဲ့ဒီတိုင်းသားကောင်းဆောင်ပေါ့နော်ကျွန်တော်တို့ဆိုရင်တစ်ခါလေကြရင်ဒါစစ်ပြေလေးလည်းပြောလို့ရပါလေအဲ့တိုင်းသားစစ်ပြေလေးရဲ့လူလားချက်ကြတော့အဲ့ထက်အများကြီးပိုပါလေသူနားလေတာကဥမာဖျက်ရည်ဆိုရင်ဒါတစ်ချက်ပြင်းနေကိုဒါဒီအဖက်ဒရယ်စနစ်အတိုင်းသွားမယ်ဆိုရင်ဒါ KIA ကအုပ်ချုပ်ရမလို့လို့ဒီပုံစံလေးတွေပြောတာလည်းရှိပါတယ်ဆိုတော့အဲ့လိုမျိုးပွာချချက်တွေရှိတဲ့အခါကျတော့ဒီလိုချင်းလေးမျိုးရောက်ဖို့ဆိုရင်ကြားထဲမှာရှိတာနှိုင်းတာတွေတကယ်ကိုဒါလုံးဝအောင်မယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ရှင်ကျွန်မအခုသောရရှင်တူဖြစ်တဲ့ဥအောင်သိန်းကိုအလှည့်ပေးခြင်းပါတယ်ရှင
်ဓမ္မကြီးရဲ့ရွေးချယ်ချက်တွေကဆုတ်ကျတာလည်းဖြစ်ဖြစ်လို့အခုနိုင်ငံတော်တန်ဖိုးဆိုတဲ့ပုဂ္ဂိုလ်ကအဲ့ဒါဘယ်သူကအရင်ဗာပေးမလဲဆိုတော့ဒီကအဲ့နာလက်ဆိုင်ပါလေသူကအခုဒီကျွန်တော်တို့ကအခုနိုင်ငံရေးသဘောတရားတိုက်ပွဲလည်းမဟုတ်ဘူးမိဘကတိုက်ပွဲနဲ့ကြားနေကြတယ်ပြေချာဖြစ်တယ်အရှင်ကြီးနိုင်ငံရေးအခြေအနေကမိဘကတိုက်ပွဲပေါ်မှာအရှင်ကလည်းပါကြောကျွန်တော်တို့ဒီလိုနေသူတို့မျိုးရတဲ့အရှင်လေးအောက်ကိုကျွန်တော်ရောက်သွားတယ်အဲတတန်နဲ့ပါပဲကျွန်တော်တို့လူကြီးနာကိုလည်းအဲကျွန်တော်တို့ကမိဒီယာနဲ့ရရရရှိတဲ့ဒီလူတွေကအဲ့တော့ဒီမှာဒါဖြစ်လာမယ်ဆိုရင်ကျွန်တော်တို့ကဒီကာကြုတ်ကဒုတန်ဝင်ရေးတမလက်ဆက်ကြံထားတယ်အဲအင်ဂျီလက်မမထိုးတဲ့ဟာကိုကြာလက်မခံနိုင်လို့တက်တက်သားသားပြောထားတယ်အဲ့တော့ဒီနိုင်ငံတော်အကြံပေးမှုကလည်းလမ်းမထိုးတဲ့အခက်ဖြစ်ပြီးလမ်းမမထိုးတဲ့ဆက်ဖြစ်ပြီးရည်ဒီမှာဒီကိစ္စကိုဒါထုတ်ပေါ်ရမယ်ထုတ်ရမယ်ဆိုတဲ့အခါမှာကျွန်တော်ကဒီကိစ္စတွေကိုဘယ်သူမှချုံလို့မရဘူးဘာပြေးမလဲဆိုတဲ့ဟာကျွန်တော်လက်ချက်နဲ့ပြောကြအောင်ဒီဒီဟာအဖြစ်ပေါ်လာတဲ့အခါမှာတပ်မတော်ကတကယ်ငြင်းရမ်းလို့ရလားလက်လက်ကန်တိုက်ပွဲကိုရှင်းနေနေတဲ့ဟာလားတိုင်းနာအဖွဲ့ကြီးကလည်းဘယ်သူဟာတကယ်အစ်မမှငြင်းရမ်းလို့ရလဲကြာဒီဟာအဖြစ်ပေါ်ဒါပါဖြစ်တယ်လို့ကျွန်တော်မြင်တယ်
ဟုတ်ကဲ့ဥအောင်သိန်းကျေးဇူးတင်ပါတယ်ရှင်အခုကျမတစ်ဆက်ထဲမှာပဲကိုမင်းစီတန်းကိုအလှည့်ပေးခြင်းပါတယ်ရှင
်ကျွန်တော်မြင်ရတော့လေဟိုမြန်မာပြည်ကကျွန်တော်မှန်တကယ်ငြင်းငြမ်းမှုဆိုရင်တော့ဒါမြန်မာတပ်မတော်တူရဲ့မမီးပဲနေလေဒီတိုင်းသားတနက်ကိုင်းနေနေတော့တကယ်ငြင်းငြမ်းလူချင်းလားဆိုတော့မျိုးကိုမျိုးဖို့လုံမယ်လို့ထင်နေကြမပါလို့ဆိုတော့အခုဆိုရင်ကျွန်တော်မြန်မာပြည်အရှိန်အောက်နေရာဆိုမှာတိုက်ပွဲဖြစ်နေတာကျွန်တော်ပြီးတော့တော့ဒီအစိုးရစစ်တပ်ကစပိုက်တယ်ဆိုတော့အနေငယ်လောက်ပဲဖြစ်နေတိုင်းသားတွေအနေနဲ့ဒါအစိုးရတကူတူတူဆိုင်အစားရတာဆိုတော့များနေတကယ်ငញ្ញိုင်းရလို့ဒီနေဆိုလို့ရှိရင်မန္တလေးငញ្ញိုင်းလို့ဒီမှာဆိုတော့ဒီအဖွဲ့ကြီးအနေနဲ့ဒီလိုလုပ်ရတယ်လုပ်ပြမလို့ကြာအဲဒါအဲ့တော့ဒါမန္တလေးငញ្ញိုင်းရဖို့ဆိုရင်တော့ကျွန်တော်တို့ဒီမြန်မာပြည်မှာရှိတဲ့103ဖွဲ့တော့ဒါတနက်ကိုင်းနေနေနဲ့ဒါအဓိကဒါတောင်းရှိရလို့ကျွန်တော်ပြောချင်တယ်ခင်ဗျ
ာဆရာဦးစီတောင်မြင့်အနေနဲ့ဘယ်လိုများသုံးသပ်ချင်ပါလဲ
ဒီအဲ့ဒီဥစ္စာကကျွန်တော်တို့ဒီအများကြီးမျိုးကိုထုတ်ရမယ့်ကိစ္စပဲမျိုးရင်းကြီးကိုဘယ်သူကလိုလားကလေးပေါ့နော်အဲ့ကျွန်တော်တို့ဆိုရင်အများအားဥမာပေးတာတခုရှိပါတယ်ဒီမဟောတထဒီသားလူခန်းလို့ပါပဲအဲ့ဒါတော့မိကျင်ဆိုတဲ့ဥစ္စာကသူကတကယ်မိကျင်သိရှိပြီးဆိုရင်သူအလျှော့ပေးရတာပါပဲဒီတိုင်းပါပဲအခုဟိုပြည်နယ်တွေမှာတိုက်ပွဲတွေဖြစ်နေတယ်တိုက်ပွဲတွေဖြစ်နေတဲ့ဒီမှာဘယ်သူကများပို့ပြီးတော့မှဒီဟာကိုစာနာနိုင်မလဲပေါ့နော်တကယ်တိုင်းသားကြီးဒုက္ခအတိဒုက္ခရောက်နေရတယ်စာရီမတင်နိုင်ဘူးအခုဆိုရင်ဥမာကချင်ပြည်နယ်မှာဖြစ်ပေါ်နေတဲ့စစ်ပွဲတွေနဲ့ပတ်သက်ပြီးဆိုရင်အခုတချို့ဆိုရင်၄နှစ်၅နှစ်မြောက်ဒါဖြစ်ပါလေမိဒီကောသူတို့တွေလုံနေကြပြီဆိုတော့ဒီလိုဟာမျိုးတွေကိုဘသူကစပြီးတော့လုတ်ပေးမှလဲဆိုတဲ့ဥစ္စာကိုကျွန်တော်တို့အမြဲတမ်းဟိုကတုံနေပါတယ်လုံနေတော့ကျွန်တော်တို့တွေ့တာတစ်ခုကတော့အခုလိုမျိုးဖြစ်မှာဆိုရင်မြန်မာပြည်ထဲမှာပေါ့နော်ဒီတိုင်းပြည်လုံးနဲ့ပတ်သက်ရင်ဒီမြန်မာတပ်မတော်ကတော့ဒီလူလူတို့ကရွေးကောက်ခံရတဲ့အစိုးရတရက်ကိုသူကအပြိမပြုလိုက်တဲ့အနေအထားကိုရောက်သွားပြီအဲသူ့ကိုဒီအစိုးရကတပ်မတော်ကိုလိုလိုဟိုဖိထိုင်းလို့ညွှန်ကြားလို့မရသေးပေမဲ့လည်း ဒီအစိုးရအဖွဲ့ကတိုင်းပြည်ကိုဒီမှာအုပ်ချုပ်တဲ့အနေအထားကိုရောက်သွားပြီ။ဒါပေမဲ့ဒီတိုင်းသားနယ်မြေမှာရှိနေတဲ့ပြည်နယ်တွေမှာရှိနေတဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ပတ်သက်လို့ကတော့ဒီနေသားလေးတွေမရှိသေးဘူး။အဲ့တော့အခုလိုမျိုးပြန်မှာဆိုရင်တိုင်းသားတွေဘက်ကကျွန်တော်လက်နက်ကိုင်တွေဘက်ကကျွန်တော်တို့ဆိုရင်အမေရိကန်စစ်သားတွေအချင်းတွေကပြောင်းနေပြီ။အရင်ကဟုတ်ပါတယ်ပြန်လာရှင်အစိုးရကဒါတိုက်ခိုက်တယ်ဗျာညာဒါမှန်ပါလေအခုလောကျဆိုရင်အနေနဲ့ဆိုရပြက်လာပြီအဲ့တော့ပြက်လာပြီဆိုတဲ့ခါကျတော့ဒီဆိုရဒီမိုကရေစီကိုလိုလားတဲ့ဆိုရဖြစ်တယ်တိုင်းပြည်ကိုငြိမ်းချမ်းစေခြင်းလေဒီဆိုရနဲ့ကောင်းကောင်းမွန်မွန်စကားတွေပြောပြီးတော့မှတိုင်းပြည်ငြိမ်းချမ်းရေးကိုတည်ဆောက်ဖို့ဆန္ဒမရှိဘူးလားဒီလိုမျိုးကန့်ကန့်တွေမရှိဘူးလားအဲ့ဒီအတွက်ကိုလက်လျော့မှုတွေမရှိဘူးလားဒါမျိုးတွေမေးဖို့ထုတ်ပြန်ရှိရပါတယ်ကျွန်တော်ကပြောသွားတဲ့ပြည်သက်ပြောင်းရဲ့ဟိုပြောဆိုချက်တွေကိုကျွန်တော်အများကြီးကျွန်တော်လက်ခံပါတယ်ကျွန်တော်ကဖြစ်နေတဲ့ဒီမှာဒါကြောင့်လည်းကဒီပြောရသလိုပါပဲသူငင်းငယ်ရေးစပြီးတော့လုပ်တဲ့အချိန်မှာတိုက်လာတဲ့တိုက်ပွဲကြီးရှိတယ်အတချို့ဆိုရင်လည်းဒီလိုအချက်အလက်တွေကြောင့်သူတို့တိုက်ခိုက်ရပါတယ်သူကစပြီးတော့ဟိုလုပ်ကြမရှိပါဘူးဆိုတဲ့ဥစ္စာလည်းအများကြီးကလက်ခံလို့ရပါတယ်အဲဒါတိုက်ရတဲ့နိုင်ငံတွေကတော့အများကြီးစဉ်းစားဖို့လိုပါပြီလောလောဆယ် energy အစိုးရဆက်လာတဲ့ဟာကိုလက်ခံသလားလက်ခံလို့ဆိုရင်ငင်းငယ်ရေးဘယ်လိုတည်ဆောက်မလဲအဲ့ဒါဒီသူတို့လုပ်ဖို့လိုပြီးလို့ထင်ပါတယ
်ဆရာဦးထွန်းစော်တို့ဘက်ကရောခုနတော်ရချင်းတူထောက်ပြသွားသလိုဆရာဦးစီတူအောင်မြင့်ပြောသလိုငင်းချမ်းရေးကိုလိုချင်တဲ့စန္ဒပေါ့နော်အာတိတဘလောက်ရှိတယ်လို့ဆရာတို့ဟိုခိုင်ခိုင်မာမာပြောနိုင်ပါလဲရှင
်ဟုတ်ကဲ့ငင်းချမ်းရေးကိုလိုချင်လားမလိုချင်ဘူးလားဆိုတာတော့ဒါမေးစရာတော့မလိုတဲ့မေးခွန်းဖြစ်ပါတယ်ငင်းချမ်းရေးကတော့အချိန်တိုင်းမှာလိုနေတာပဲလူတိုင်းကလိုလားနေတာပါပဲငင်းချမ်းရေးကိုမလိုလားတဲ့လူဆိုတာမရှိပါဘူးဒါပေမဲ့ကျွန်တော်တို့တိုင်းရင်းသားတွေဘက်မှာလည်းပဲလိုလားပါတယ်လိုလားလို့လည်းပဲတောက်ချောက်ဒီလိုကျွန်တော်တို့ငင်းချမ်းဆွေးငင်းချမ်းရေးဆွေးနွေးမှုဖြစ်စဉ်တိုင်းကိုကြည့်လိုက်ပါနော်ကျွန်တော်ပြီးခဲ့တဲ့ဦးသိန်းစိန်သူကလက်ထက်မှာပဲကြည်ပါ။နော်မြေပြင်မှာသိုးစစ်ဆင်မှုတွေကအချိန်မှမရက်ခဲ့ဘူး။ကျွန်တော်တို့နှစ်နှစ်နီးပါးလောက်ဆွေးနွေးခဲ့တဲ့ NCCD နဲ့နိုင်ငံလုံးပြစ်ခတ်ရစီရေးသဘောတူစာချုပ်ညှိနှိုင်းနေတဲ့ကာလမျိုးမှာညှိနှိုင်းဆွေးနွေးနေတဲ့တိုင်တည်းမှာပဲမြေပြင်မှာမြန်မာတပ်မတော်ကြီးကသိုးစစ်တွေကိုရရက်ဆက်လုပ်နေပါတယ်။အဲ့ဒါကပဲကျွန်တော်တို့စစ်ဆင်ညှိနှိုင်းမှုတွေဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။ဆွေးနွေးမှုကလည်းပဲမြန်မာပြည်အတွင်းမှာပဲလုပ်တာဖြစ်ပါတယ်။မူလကတော့ကျွန်တော်တို့တော့တိုင်းပြည်ရဲ့ပြပမှာလုပ်ပါတယ်။လုံခြုံမှုမရှိဘူးဆိုပြီးတော့ဒါပေမဲ့ကျွန်တော်တို့ငြိမ်းချမ်းရေးကိုလိုလားတဲ့တက်တည်ပြတဲ့အနေနဲ့ကျွန်တော်တို့ပြည်တွင်းမှာပဲတွားရောက်ပြီးတော့ဆွေးနွေးခဲ့ပါတယ်။ဒါတွေကကျွန်တော်တို့တက်တည်ပြပြီးဖြစ်ပါတယ်။အဲဒါကြောင့်ငြိမ်းချမ်းရေးကိုလိုချင်လားမလိုချင်ဘူးလားဆိုတာတော့မေးနေကြမလို့တဲ့မေးခွန်းလိုပဲကျွန်တော်အဲ့လိုဖြေချချင်ပါတယ
်။ဆရာဦးစီသူအောင်မြင့်ရှင်ဒီတက်မတော်ဘက်ကဘာတွေအလျှော့ပေးဖို့လိုတယ်လို့ဆရာယူဆပါလဲရှင်
။အဲဒါနဲ့တက်တည်ပြီးကျွန်တော်ဟိုပြောရရဲ့အဲ2020ဒီကမ္ဘာဦးသိန်းစိန်ကျက်လာတဲ့ကာလနဲ့ရှေ့ပိုင်းကာလကိုခွဲခြားပြီးတော့ဟိုပြောရတော့ပါတယ်2020ရှေ့ပိုင်းမှာကျွန်တော်တို့ကပ်တန်နဲ့ညီတော့ကျွန်တော်တို့သမိုင်းလူလေးလာတော့ဒီလိုမျိုးကြီးနဲ့ပတ်သက်ရဲ့ရှေ့အနာရှင်အဖြစ်ဆက်ကတတော်ကိုကိုသူတို့မလိုလားခဲ့ပါဘူးဒီလိုမျိုးကြီးရဖို့လည်းမလိုလားဘူးတိုင်းရင်းသားဓာတ်မျိုးကြီးကိုလည်းမလိုလားဘူးအဲ့လိုမျိုးငင်းငယ်ကြီးနဲ့လိုလားတဲ့အစိုးရကြီးမဟုတ်ခဲ့ပါဘူးဒီကမ္ဘာဦးသိန်းစိန်အစိုးရကျက်လာတဲ့အခါကျတော့မှသူ့နဲ့အတူတူပေါ့နော်ကျွန်တော်တမတော်ပါလိုက်ပါပြီးတော့ပြောင်းလဲခဲ့တယ်။အဲသူတို့ကကျွန်တော်တို့နားနေကြတော့ကတော့တတိုင်းပြည်ပြည်လုံးအဖြစ်ခတ်တကယ်ကိုရက်သေးခြင်းနဲ့တိုင်းပြည်ကိုဖွံ့ဖြိုးတိုးတက်ခြင်းနဲ့အဲဒီကမှတစ်ဆင့်ငင်းငယ်ရခြင်းနဲ့ဆိုတာကျွန်တော်တို့မြင်ရတယ်။ဥပမာဘာလို့လဲဆိုတော့ကျွန်တော်အထောက်ထားမဲ့ပြောနေတာမဟုတ်ပါဘူး။ရှင်းပိုင်းမှာဆိုရင်တိုင်းသားအဖွဲ့တွေကသူတို့အပြီးပြီးပြေဆုံးဆွေးနွေးဖို့ဆိုတဲ့ဥစ္စာကဒါအခုဒီမှာလက်နဲ့ကင်ရတဲ့ဒီလိုရောဘာလို့ဆိုတော့ကျွန်တော်တို့ကိုယ်နဲ့လက်နဲ့ကင်ပြီးတယ်။ဒါလွဲတဲ့ကိစ္စမဟုတ်ဘူး။တောင်ပိုင်းအဖွဲ့နဲ့မြောက်ပိုင်းအဖွဲ့တွေဟိုဆက်တွေမှုဆွေးနွေးမှုဆိုတဲ့ဥစ္စာကျွန်တော်ဖြစ်ခဲ့ပါတယ်။ဒါနဲ့ကျွန်တော်ဦးသိန်းစိန်ရက်ထက်မှာငင်းငယ်လေးတွေလုတ်တဲ့ခါကျတော့ဒီတိုင်းသားချင်းချင်းစုဖွဲ့လို့ရနိုင်အောင်ဆိုရင်သူအကုန်လုံးသူလိုက်လျောပေးခဲ့တယ်လိုက်လာဆွေးနွေးပွဲတွေလောက်ခိလာဆွေးနွေးပွဲတွေဖြစ်လာအောင်ဒါမျိုးတွေကနေကားနဲ့ပို့ပေးတယ်အဲပြီးတော့မှနောက်အဲလင်းလည်းနဲ့ပို့ပေးရတယ်ပဲအကုန်လုံးသူလိုလုပ်ပေးတယ
်ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလာအချိန်ကပေးထားတဲ့အချိန်ကပြည့်သွားလို့ပါဆရာဦးစီတူအောင်မြင့်ရှင်ဒီမှာပဲရန်နာခွင့်ပြုပါဥဆောင်ဆွေးနွေးပေးခဲ့ကြသူတွေပါဝင်ဆွေးနွေးခဲ့ကြသူတွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်
မတ်တင်ဂီထိုင်စီစဉ်ထုတ်လွှင့်ခဲ့တဲ့ဒိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရတာပါ။တပတ်ကို2ချိန်ထုတ်လွှင့်ပေးနေတဲ့ဒိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်ကာနဲ့စနေညတိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင
်။ American Soya ရဲ့သဘောထားမြင်အဖော်ကိုတင်ပြပါတော့မယ်ရှင်
။သောတာရှင်များခင်ဗျာ။နျူကလ িয়ার ပစ္စည်းအတုံးချမှုနဲ့ဆွန့်ပစ်မှုပေါ်ကာကွယ်မှုပေးရေးအတွက် American ပြည်ထောင်စုနဲ့ကမ္ဘောဒီးယားနိုင်ငံတို့ဟာနီးနီးကပ်ကပ်ပူးပေါင်းလှုပ်ဆောင်နေကြပါတယ်။မကြခင်ကကျင်းပခဲ့တဲ့နျူကလ িয়ার ကာကွယ်မှုပေးရေးဆိုင်ရာဆွေးနွေးပွဲကို DOE NNSA လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုစွန့်ရင်ဝန်ကြီးဌာနရဲ့အမျိုးသားနျူကလ িয়ার လုံခြုံရေးဆိုင်ရာအုပ်ချုပ်မှုအဖွဲ့ကစီစဉ်ပြီးတော့ကမ္ဘောဒီးယားနိုင်ငံတပ်ထုနဲ့စွန့်ရင်ဝန်ကြီးဌာန ကမ္ဘောဒီးယားနိုင်ငံအခြေစိုက်အမေရိကန်တန်ယုံတို့ကလက်ခံပြီးတော့ကျင်းပပေးခဲ့ကြပါတယ်။နျူကလ ியர் နဲ့မပြန့်ပွားနိုင်အောင်ကာကွယ်ဖို့အစိုးရရဲ့နျူကလ ியர் ထိန်းချုပ်ရေးမဟာဗျူဟာမြောက်ကာကွယ်မှုပေးနိုင်မဲ့နိုင်ငံတကာစနစ်တရပေါ်ထွန်းရေးအတွက်အမေရိကန်ပြည်ထောင်စုကစဉ်စားတွေးဆနေတာကာလအတော်ကြာခဲ့ပါပြီလို့ DOE NNSA အဖွဲ့ရဲ့ကာကွယ်ရေးနျူကလ ியர் ထိန်းချုပ်မှုဆိုင်ရာဒုတိယအုပ်ချုပ်ရေးမှူး N Harrington ကမှတ်ချက်ပြုပါတယ်။ DOE NNSA အဖွဲ့ဟာဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံပေါင်း30ကျော်နဲ့ပူးပေါင်းလှုပ်ဆောင်နေသလိုနိုင်ငံတွေနဲ့ဒေသဆိုင်ရာအာဏာပိုင်တွေအနေနဲ့ထိရောက်တဲ့နျူကလ ியர் ထိန်းချုပ်ရေးစောင့်ကြည့်ရေးစနစ်တည်ထောင်နိုင်အောင်ကူညီပံ့ပိုးပေးနေပါတယ်။ဆွေးနွေးပွဲအတွင်း DOE NNSA နဲ့နိုင်ငံတကာအနုမြူအေဂျင်စီ IAEA အဖွဲ့တွေကကြွမ်းကျင်သူတွေဟာနိုင်ငံတကာနျူကလ ியர் ကာကွယ်မှုအရေးကိစ္စနဲ့ပတ်သက်ပြီးတော့ရှင်းလင်းတင်ပြမှုတွေပြုလုပ်ခဲ့ကြပါတယ်။တိုင်းပြည်တစ်ပြည်အနေနဲ့နျူကလ ியர் ကုန်ကျန်းပစ္စည်းကိုငင်းကျန်းစွာအတုံးချနိုင်ခြင်းရှိမရှိစုံစမ်းစစ်ဆေးရမှာ IAEA ဖွဲ့ကအကျဉ်းသုံးတဲ့နီးစနစ်နဲ့ပတ်သက်ပြီးတော့တင်ပြခဲ့ကြပါတယ်။ကြွမ်းကျင်သူတွေဟာနျူကလ ியர் ကုန်ကျန်းပစ္စည်းတွေဘာတွေလုဆောင်နေတယ်၊ဘယ်နေရာမှာထားရှိတယ်ဆိုတဲ့အချက်တွေကို IAEA ထံကြေညာအသိပေးနိုင်ရေးပြင်ဆင်နိုင်မှုအတွက်ပါဝင်တက်ရောက်သူတွေနဲ့လက်ကျင့်နိုင်ရေးကိုစီစဉ်ပေးခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံအနေနဲ့နျူကလ ியர் မပြန့်ပွားရေးထိန်းချုပ်မှုမှာနောက်ဆက်တွဲပြဋ္ဌာန်းထားတဲ့လုံထုံးလုံနည်းတွေအင်ဒိုင်းအားလိုက်ပါဝင်လာမှုပေါ်အမေရိကန်တန်ယုံရဲ့နိုင်ငံရေးရာအရာရှိဆမ်မြူအယ်ဒေါနင်းကချီးကျူးဂုဏ်ပြုလိုက်ပါတယ်။တစ်ဆက်ထဲမှာပဲသူကဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်လက်ထိတွေ့နေမှုရဲ့အရေးပါပုံနဲ့ကမ္ဘောဒီးယားနိုင်ငံအနေနဲ့လက်တွေ့အကောင်အထည်ဖော်လှုပ်ဆောင်နေရမှာနီးစနစ်ပိုင်းဆိုင်ရာလိုအပ်ချက်တွေကိုပုံမူသိရှိနားလည်လာမှာဖြစ်တယ်လို့မှတ်ချက်ပြုပါတယ်။နောက်ဆက်တွဲပြဋ္ဌာန်းတဲ့လုံထုံးလုံနည်းတွေဟာ IAEA အဖွဲ့ဝင်နိုင်ငံတွေအတွက်အရေးပါတဲ့သမိုင်းမှတ်တိုင်လည်းဖြစ်ပါတယ်။ဆွေးနွေးပွဲဟာအဲ့ဒီလုံထုံးလုံနည်းတွေကဘလောက်အလုပ်ဖြစ်တယ်ကမ္ဘောဒီးယားနိုင်ငံလိုနိုင်ငံမျိုးမှာနျူကလ ியர் ကုန်ကျန်းအနည်းငယ်လောက်နဲ့တိုင်းပြည်ရဲ့အခြေခံအဆောက်အအုံဖွံ့ဖြိုးရေးလုပ်ငန်းတွေကိုလှုပ်ဆောင်နိုင်ပြီးတားဆီးကာကွယ်ရေးကသူတို့ရဲ့လှုပ်ဆောင်နိုင်စွမ်းကိုပြည့်ဝစေပါလိမ့်မယ်နျူကလ ியர் ကုန်ကျန်းတွေကိုအန္တရာယ်ကင်းစွာကင်တွယ်အသုံးချနိုင်ရေးနဲ့ငြင်းငြင်းစွာအသုံးပြုရေးကိစ္စတွေကိုကမ္ဘောဒီးယားနိုင်ငံနဲ့မိဖက်အဖြစ်လက်တွဲပြီးတော့လှုပ်ဆောင်နိုင်တဲ့အတွက်အမေရိကန်ပြည်ထောင်စုကအထူးဂုဏ်ယူဝမ်းမြောက်မှုဖိအားကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီးဗီဒီယိုရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။မကြာခင်မှာဗီဒီယိုအမေရိကန်တန်ရဲ့ပုဒ်ထူးနေမနေ့ကအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။အစီအစဉ်ဆုံးသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကကြေညာပေးပါအောင်မယ်ရှင
်။အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံပေါ်အရေးယူတန်ခတ်မှုတစ်ခုဖြစ်တဲ့ The National Emergencies Act အမေရိကန်အမျိုးသားအရေးပေါ်အဥပဒေကိုပြင်ဆင်ဖြည့်ဆွတ်မှုတွေနဲ့အတူသမ္မတဥပမာကနောက်ထပ်တစ်နှစ်သက်တမ်းတိုးလိုက်ပါတယ်။မြန်မာနိုင်ငံရဲ့ပြည်ရင်ပြောင်းလဲမှုတွေကိုအားပေးတဲ့အနေနဲ့ပြစ်မှတ်ထားတန်ခတ်ပိတ်ဆို့မှုဥပဒေပါအချက်အလက်တချို့ကိုဗဏ္ဍာရေးဝန်ကြီးဌာနကနေပြင်ဆင်ဖြည့်ဆွတ်မှုတွေပြုလုပ်ခဲ့ပါတယ်။မူလကရှိထားတဲ့ပြစ်မှတ်ထားအရေးယူတန်ခတ်မှုစင်းထဲမှာပါတဲ့ Steven Law နဲ့ Asia World Company တို့အပြင်သူတို့အနေနဲ့ share 50ရာခိုင်နှုန်းကျော်ပိုင်ဆိုင်တဲ့နောက်ထပ် company 6ခုကိုလည်းထပ်တိုးလိုက်ပါတယ်။စီးရီးယားနိုင်ငံမှာအတိုက်အခံတပုံတွေလက်ထဲကနေနယ်မြေတွေပြန်ရရှိရေးရုရှားရဲ့လေကြောင်းကူညီတိုက်ခတ်မှုတွေကြောင့်စီးရီးယားအစိုးရနဲ့ရင်ဆိုင်ရာမှာအမေရိကန်ရဲ့ကြိုးပမ်းမှုတွေမအောင်မြင်ဖြစ်နေတယ်ဆိုတဲ့အမြင်တွေပြည့်ပြည့်စေဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကြိုးပမ်းနေပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အမြဲလိုလိုဖိအားပေးနိုင်စွမ်းရှိတဲ့အကြောင်း ISSG လို့ခေါ်တဲ့18နိုင်ငံပါဝင်တဲ့စီးရီးယားအရေးနိုင်ငံကကူညီပံ့ပိုးရေးအဖွဲ့ဆွေးနွေးပွဲပြီးအင်္ဂါနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးကယ်ရီကပြောကြားသွားခဲ့တာပါ။2001ခုနှစ်စက်တင်ဘာလ17ရက်နေ့ကအမေရိကန်ပြည်ထောင်စုမှာဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုအတွင်းသေဆုံးသွားခဲ့ရတဲ့လူပေါင်း3000နီးပါးရဲ့ကြံရည်သူဆွေမျိုးသားချင်းတွေကနေနာချေရရှိဖို့ဆော်ဒီအာရေဗျအစိုးရကိုတရားစွဲဆိုနိုင်မဲ့ဥပဒေကြောင့်အမေရိကန်အထက်လွှတ်တော်ကအင်္ဂါနေ့မှာအတည်ပြုလိုက်ပြီးဖြစ်ပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟောင်ဟယ်လာရီကလင်တန်နဲ့ဗာမွန်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်တို့နောက်ထပ်ဒီမိုကရက်တစ်ပါတီပြည်နယ်နှစ်ခုဖြစ်တဲ့ကန်တက်ကီနဲ့အော်ရဂွန်ပြည်နယ်တွေမှာဒီကနေ့ဒေသဆန်တော်ချင်းအင်္ဂါနေ့ကပါတီတွင်သမရလောင်းရွေးချယ်ပွဲတွေမှာအကြိတ်နဲ့ရှင်ပြိုင်နေကြပါတယ်။မကြခင်နိုင်ပိုင်းအတွင်းမှာမယုံနေပိတ်တော့မှဖြစ်ပြီးအခုချိန်ထိတော့ဘယ်သူမှအနိုင်ရတယ်ဆိုတဲ့ပြပတ်သားသားထွက်ပေါ်လာမှုမရှိသေးပါဘူး
။ဗိုလ်ထုနှစ်မနက်ပိုင်းနောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုက်ကြေညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကဦးစံမိုးဝေဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဂျွန်အယ်လစန်ဖြစ်ပါတယ်။ညနေပဲ6နာရီကနေ9နာရီထိထုတ်လိုက်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.